Welcome to the Voice of America in Burmese.
ပြည်အောင်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2024ခုနှစ် September 14ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 လိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190အပြင် View ရဲ့ Facebook စာမျက်နှာကနေလည်းထိုက်ရိုက်အသံလွှင့်နေပါခင်ဗျာညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်ကတော့ဝင်းမင်းပါကိုရန်နိုင်နဲ့ပဲဒီနေ့အထူးခြားဆုံးသတင်းတွေကိုပြပြပေးပါမယ်။ဒီနေ့ထိတဲ့ရောက်သတင်းတွေထဲမှာတော့မြန်မာမှာရေပေးပြင်းထန်နေခြင်းပြပအကူအညီရရေးလောက်ကြဖို့စစ်ကောင်စီခေါင်းဆောင်ကပြောလိုက်ပါတယ်။နောက်မြန်မာမှာရေကြီးနေပေမဲ့စစ်ကောင်စီဘက်ကကချင်နဲ့ရှမ်းမှာလက်လက်ကြီးနဲ့လက်ချောင်းပစ်ခတ်မှုတွေဆက်လုပ်နေပါတယ်။နောက်အမေရိကန်နဲ့ဗြိတိန်ခေါင်းဆောင်တွေမနေ့ကဆွေးနွေးခဲ့ပေမဲ့ယူကရိန်းထက်တာဝေးပစ်ဒုံးဆိုင်ရာမဆုံးဖြတ်ရသေးပါဘူး။အခုလိုသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါခရီးနဲ့။
ဟုတ်ကဲ့ပါသတင်းလေးပြီးတဲ့နောက်မှာတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အဲ့မှာတော့နိုင်ငံတော်လူ့ခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံစီစဉ်ဒါပြင်ဥတည်မောင်တန်းရဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအစီအစဉ်မှာဆိုရင်တော့
ကျွန်တော်တို့မြန်မာနိုင်ငံမှာအခြေအနေကြောင်းကြောင်းဥပမာကုလောလောဆယ်ဆိုရင်လည်းကျွန်တော်တို့ကဘာဝဘေးအန္တရာယ်တွေကြုံတွေ့ရရှိတယ်လို့နိုင်ငံရေးအခြေအနေအရာလေကျွန်တော်တို့မတန်ဆွမ်းလူတွေအတွက်အနာဂတ်ကအရန်ကိုကျွန်တော်တို့မေးမေဝေဝါနေတာဖြစ်ပါတယ
်။ရှင်မင်းသားဖောင်ဒေးရှင်းဥက္ကဋ္ဌဦးမြတ်သူဝင်ပြောသွားတာဖြစ်ပါတယ်။အပြည့်စုံကိုပကြားကင်မှာနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာဒီနဲ့နာဂတ်ကဘာအစည်းအဝေးနဲ့သတင်းတွေကတုဒအစည်းအဝေးတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာမှာရေပေးပြင်းထန်နေခြင်းစစ်ကောင်စီကောင်းဆောင်ကပြပအကူအညီရရေးလှုပ်ကြဖို့ပြောလိုက်ပါတယ်။ရှမ်းပြည်နယ်၊ကရင်ပြည်နယ်၊ကယားပြည်နယ်၊ပဲခူးတိုင်း၊မန္တလေးတိုင်းတို့ပါဝင်ပြည်နယ်တွေတိုင်းခုနှစ်ခုမှာကြဲကြဲပြန့်ပြန့်ရေးကြီးနေတာကြောင့်ပျောက်ဆုံးသူတွေကလည်းများလာတယ်လို့ကူညီကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။တချို့နေရာမှာတော့ရေနှဲငယ်ပြန်ကျတာရှိခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပေါ်မြို့ဖြစ်တဲ့ကလောမြို့မှာရေကြီးမြေပြိုကျမှုတွေဖြစ်ခဲ့ပြီးရာနဲ့ချီတည်ဆုံတယ်လို့ဒေသတွေကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။ဒါအပြင်အများပြားလဲပျောက်ဆုံးနေစေဖြစ်ပါတယ်။ပဲခူးတိုင်းတောင်ငူမြို့ဘက်မှာလဲရေဆက်ကြီးနေလို့ဒေသခံတွေဘေးလွယာမှာခိုလုံနေကြတာမှာဒေသခံက
လဲအဘယ်လိုမှောရေကြီးရင်လောက်ကန်စားရတာလဲစင်မပြေဘူးလေကိုကြီးရဲ့ကျွန်တော်မရှိရလူတွေကြတော့ရှိရလူကတော့နင့်ကြီးရတို့ခန့်တို့စားနိုင်တော့နိုင်တယ်လေကျွန်တော်ကြတော့တနေ့လောက်တနေ့စားနေ့စားသဘောမျိုးပဲ
ကျွဲတွေလွားတွေနဲ့အတူဘေးလွရာသွားနေနေရသူပါပဲခူးမြစ်စစ်တောင်းမြစ်တန်လင်းမြစ်နဲ့ဒုထောက်ရီမြစ်တွေမှာမြစ်ချင်းကစွန့်ရင်မှတ်မှာဆက်လက်ရောက်ရှိနေစေဖြစ်တယ်လို့မိုးစလကလည်းဒီနေ့စက်တင်ဘာ14ရက်ညနေ6နာရီကထုတ်ပြန်တာပါတယ်ဒါကြောင့်တောင်ငူမြို့နယ်ပဲခူးမြို့နယ်ဖန်အမ်းမြို့နယ်တွေပြင်မြင့်ငယ်မြို့နယ်မတောက်မြို့တွေမှာကကန်းနီးနယ်မြေနေပိုင်းနေသူတွေအထူးသတိထားကြဖို့အကြံပြုထားပါတယ်ဒါအပြင်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာလည်းရေပေးတံကြုံနေရတယ်လို့သတိပေးထားပါတယ်။အခုလိုချိန်မှာစစ်ကောင်စီအကြီးအကဲကတော့နိုင်ငံသားကနေကုညီကယ်ဆယ်ရေးအကူအညီအမြန်ဆုံးရအောင်လို့တာဝန်ရှိသူတွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
။ဒီမှာနိုင်ငံတော်ဝန်ကနေရာတော်မြတ်မြတ်မှာရေချီးနေပြီမဲ့စစ်ကောင်စီဘက်ကတော့ကချင်နဲ့ရှမ်းမှာလက်လက်ကြီးနဲ့လေကြောင်းပစ်ခတ်မှုတွေဆက်ပြီးတော့လုပ်နေပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်ကစိုင်းတောင်မှာစစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့ဒီနေ့ဆက်ပစ်နေတာကိုအမိမဖော်လို့တဲ့ဒေသခံကအခုလိုပြောပါဗျာ။
ဒီနေ့ကဆိုင်းတော်မှာရှင်းနေတော့တိုက်ပွဲအပြင်းထန်ဖြစ်ပေါ်နေတယ်။ဒီပြားကဖက်ကတမကောင်ကလက်နက်ကြီးဖြစ်နေဆိုင်းတော်ရောမှာလည်းအပြင်းအထန်ချရင်ကြရပါတော့အပြင်းထန်ပဲဒီနေ့လေ။
ကချင်တပ်ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့ဆိုင်းတောင်မှာဒီနေ့တိုက်ပွဲပြင်းထန်တဲ့သတင်းမရသေးပေမဲ့နှစ်ဖက်တပ်တွေဆက်ရင်ဆိုင်ထားတာကြောင့်စီးရဲတင်းမာနေတယ်လို့ပြောပါရယ်။ဒါပြင်ရှမ်းမြောက်စစ်စင်ရဲ့အပိုင်းနဲ့သုံးလနီးပါးရှိလာချိန်မှာလည်းနောင်ချိုမြို့နယ်တဲ့ဒီနေ့တိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့ TNL တအားတက်ကဒီနေ့သတင်းထုတ်ပြန်ထားပါရယ်။ဒီစစ်စင်ရဲ့82ရက်မြောက်နေ့မှာနောင်ချိုမြို့နယ်ကစစ်ကောင်စီအမြောက်တပ်အမတ206စခန်းတောင်ခမ်းရွာကအမတ902စခန်းနဲ့မကြီးကျေးရွာတွေမှာအခုလိုတိုက်ပွဲပြင်းထန်နေတာလို့ TNL ကဒီထုတ်ပြန်ချက်ထဲမှာပြောထားပါရယ်။ စစ်တပ်ကတို့တွေရှိတဲ့ဒီပြင်းလွင်ကိုကိုးကားထားပြီးတော့ကိုးကားထားပြီးမဟာဗျူဟာကြားတဲ့တောင်ခမ်းလုံးဝမကြရေးစစ်ကောင်စီဘက်ကအပြင်းထန်ခုခံနေချိန်မှာတောင်ခမ်းရွာတောင်ရှိရွာနဲ့တင်ထားတဲ့အမတ်354တို့ကို Y12 နဲ့ခုနှစ်ကြိမ်ဘုံ60လောက်ကျဲချခဲ့တယ်လို့ DNLA ကစက်ပြောထားပါတယ်ခင်ဗျာ
အမေရိကန်ရဲ့ဗြိတိန်ခေါင်းဆောင်တွေမနေ့ကဆွေးနွေးခဲ့ပေမဲ့ယူကရိန်းအတွက်တာဝက်ပစ်ဒုံးဆိုင်ရာမဆုံးဖြတ်ရသေးပါဘူးအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ဗြိတိန်ဝန်ကြီးချုပ်ကီယာစတာမာတို့တောက်ချာနေကအင်ပီတော်မှာတွေ့ဆုံဆွေးနွေးစဉ်ယူကရိန်းဘက်ကဆက်လက်ရည်တည်မယ်လို့ကတိပြုခဲ့ကြပေမဲ့ယူကရိန်းမျှော်လင့်နေတယ်လို့ထုတ်ပြန်ကြေညာတာတော့မရှိခဲ့ပါဘူးရုရှားနိုင်ငံအတွင်းကပြစ်မှတ်တွေကိုယူကရိန်းတိုက်ခိုက်တာမှာအနောက်နိုင်ငံလို့လက်လက်တွေသုံးဝင်ပြီးဖို့ယူကရိန်းကတောင်းဆိုထားတာဖြစ်ပေမဲ့ခွင့်ပြုမယ်ဆိုတာမျိုးတစုံတရာပြောခြင်းမရှိခဲ့တာပါယူကရိန်းစစ်ပွဲမှာပြည်ဝနဲ့ပတ်သက်လို့အကြေတဝင့်ဆွေးနွေးကြခဲ့ပေမဲ့ဆုံးဖြတ်ချက်တစုံတရာချခဲ့ခြင်းမရှိဘူးလို့ဝန်ကြီးချုပ်ကီယာစတာမာကသမ္မတဘိုင်ဒန်နဲ့တွေ့ဆုံဆွေးနွေးပြီးသတင်းတောက်တွေကိုပြောခဲ့ပါတယ်ခင်ဗျာ
ဂျာမနီစစ်သမောင်းနှင်ထိုင်ဝမ်ရေလက်ကြမ်းကနေဖြတ်တန်းခဲ့တဲ့ပုံမှာတရုတ်စစ်တပ်ကဒီနေ့မှပဲပြစ်တင်ရှုတ်ချလိုက်ပါတယ်။ဒါဟာလုံခြုံရေးအန်ဒီရဲ့ပို့ဖြစ်စေပြီးတော့ရန်စားတဲ့လုပ်ရအဖြစ်နဲ့မှတ်ယူစရာဖြစ်ပြီးတရုတ်တပ်ဖွဲ့တွေအနေနဲ့ဂျာမနီစစ်သမောင်းတွေကိုသတိပေးပြီးတော့စောင့်ကြည့်နေတယ်လို့တရုတ်နိုင်ငံကပြောလိုက်ပါတယ်။တရုတ်ကတော့ထိုင်ဝမ်ကိုသူတို့ပိုင်နယ်မြေဖြစ်တယ်လို့ပြောပြီးထိုင်ဝမ်ရေလက်ကြမ်းဟာသူတို့ရဲ့အချုပ်အခြာပိုင်ဖြစ်တဲ့အတွက်သူတို့တနိုင်ငံတည်းကပဲပိုင်တယ်လို့ပြောနေပါတယ်။အမေရိကန်နဲ့ထိုင်ဝမ်တို့ကတော့ထိုင်ဝမ်ရေလက်ကြမ်းဟာနိုင်ငံတကာကအသုံးပြုတဲ့ရေလမ်းကြောင်းဖြစ်တယ်လို့ပြောပါတယ်။ဂျာမနီမှာရှိတဲ့တရုတ်တန်ရုံကတော့တရားကျင့်ကြားချက်ထုတ်ပြန်ပြီးတော့ထိုင်ဝမ်ဟာတရုတ်နိုင်ငံပိုင်ဖြစ်တယ်လို့ပြောပါတယ်။ထိုင်ဝမ်အစိုးရကတော့ဒီပေါ်မှာအပြင်းထန်ကန့်ကွက်ပြောဆိုလေးရှိပါတယ်။ထိုင်ဝမ်နဲ့ပတ်သက်ပြီးမေးစရာကဒီလက်စွာရေချောင်းသွားတာကွင်းမဟုတ်ဘဲထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဟုတ်မဟုတ်ဆိုတာပဲဖြစ်ကြောင်းထိုင်ဝမ်ရေလက်ကြားဟာတရုတ်ရေပိုင်နဲ့ဖြစ်ပြီးတော့အဲ့ဒီမှာနိုင်ငံကရေပိုင်နဲ့လို့ခေါ်တဲ့ဟာဘာမှမရှိဘူးလို့တရုတ်တန်ရုံကပြောပါတယ်။တရုတ်နိုင်ငံကတော့ဂျာမနီအနေနဲ့နိုင်ငံခြားတည်ငြိမ်ကောင်းမွန်တဲ့နိုင်ငံဆက်ဆံရေးတိုးတက်မှုကိုထိခိုက်စေမဲ့ဝင်ရောက်ဆက်ဖက်မှုတွေမလုပ်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ထိုင်ဝမ်အစိုးရကတော့သူတို့ရဲ့အနာဂတ်ကိုသူတို့ဘာသာသူတို့ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့ဆိုပါတယ်။အမေရိကန်စစ်သင်္ဘောတွေကတော့ထိုင်ဝမ်ရေလက်ကြားကနေနလားတစ်ခါလောက်ပုံမှန်ဖြတ်သန်းခုံပေါင်းလေးရှိသလိုအမေရိကန်နဲ့မဟာမိတ်တွေဖြစ်တဲ့ကနေဒါနဲ့ဗြိတိန်နိုင်ငံတွေကလည်းရေသက်သင်္ဘောတွေဟာလည်းဒီထိုင်ဝမ်ရေလက်ကြားကနေမကြာဖြတ်မောင်းလေးရှိပါတယ်ခင်ဗျာ
။ဒီတရုတ်နိုင်ငံမှာတော့စီးပွားရေးဆက်အာနယ်နှေးကွေလာနေတယ်လို့အမျိုးသားစင်အဖွဲ့ကအကြီးအကဲကပြောလိုက်ပါတယ်။တရုတ်အမျိုးသားစင်ဘီရိုကဒီနေ့ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရစက်မှုထုတ်ကုန်လက်လီအယောင်းနဲ့အင်ချမ်းမြေရောင်းဝယ်ရေးတွေဇူလိုင်လထက်ဩဂတ်လမှာကျဆင်းသွားခဲ့တယ်လို့ဖော်ပြထားပါတယ်။စီးပွားရေးအားကောင်းဖို့ပြည်တွင်းဝယ်လိုအားမလုံလောက်သေးတယ်လို့ရေရှည်စီးပွားရေးတိုးတက်ဖို့အခက်အခဲတွေစင်ခေါ်မှုတွေနဲ့ဆက်လက်ကြိုးစားနေရတုံးပဲလို့အမျိုးသားစင်အင်ဘီရိုကစီးပွားရေးဆိုင်ရာအရာရှိချုပ်လီယူအီဟွာကပြောခဲ့တာပါ။တရုတ်နိုင်ငံမှာကိုဗစ်လွန်ကာလစီးပွားရေးနှိမ့်ကွေးမှုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။စားသုံးသူတွေဘက်ကဝယ်လဝါကျဆင်းနေတယ်လို့စက်ရုံတွေရဲ့ထုတ်လွှင့်မှုနှဲသွားချိန်မှာငွေကြေးဖုံးပွားမှုညှော်နေအောင်စက်တိုက်ကြိုးပမ်းမှုတွေလုပ်နေရတာပါ။စီးပွားရေးတွတ်တက်အောင်တရုတ်ကောင်ဆောင်တွေကကုန်ထုတ်လုပ်ရေးပိုင်းမှာယင်းနှိမ့်နှံ့မှုတွေတိုးမြင့်နေပေမဲ့စီးပွားရေးဟာမျောလင့်ထားသလောက်တွတ်တက်မှုနှုန်းနှိမ့်ကွေးနေတာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ဒုသန်စီစဉ်ကိုထုတ်လွှင့်ပေးမှာပါရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်စားကုန်နဲ့လောင်စာဆီတွေရှားပါပြက်လက်နေတာကြောင့်ဒေသခံပြည်သူတွေအခက်အခဲကြုံနေရတဲ့အခြေအနေကိုတော့ Frontier မြန်မာရဲ့ဒုသန်စီစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
အားလုံးရောင်းလို့ကုန်ပြီ။မမြဲတာလည်းမမြဲတော့မတတ်နိုင်။ဘုမစားကြမှာမရှိတာ
။ဒီချင်းမျိုးသားချင်းတွေကလည်းအမှောင်မှလေ။အဲ့ဒီပြန်ဆက်တွေ့ချင်တာလည်းမရဘူးဖြစ်တယ်။အခက်အခဲလေးရှိမှတော့ဝေးကြီးတဲ့ပတ်သက်လိုက်ရင်ဒုက္ခတွေလည်းပြီးပြင်းရောက်တယ
်။မန္တလေးလာရှိုးကာလန်တရှောက်တိုက်ပွဲတွေပြင်းထန်စွာဖြစ်နေတာကြောင့်အဲ့ဒီလမ်းကြောင်းကိုအသုံးပြုပြီးစားတောက်ကုန်တွေကိုမိခိုနေရသူအများအပြားကိုထိခိုက်မှုတွေရှိနေပါတယ်။အဲ့ထဲကအစားတောက်တွေပြက်လွန်နေပါဖြစ်နေပြီးပြင်ပကဘာနဲ့အဆက်သွယ်ပြတ်နေတဲ့နမ်တူနဲ့နမ်ဆန်ကပြည်သူတချို့နဲ့ဒိုးအတန်ကစကားပြောခဲ့ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ပတ်စင် Focus အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါ။ဒ ဒီတစ်ပတ်အစီအစဉ်ကိုတော့ထိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ရွှေပြည်မြေကသတင်းတောက်မိုင်းရူပါကရေးသားထားပြီးလွေအီမီကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါရဲ့ရှင်။
အပေါ်စားဆံမဲဝယ်စားတာအပေါ်စားဆံမဲအိမ်မှာဘူးဘလောက်မှမရှိတော့ဘူးစီတဲ့ဘလောက်မှမရှိတော့ဘူးဆိုင်ကယ်လေးရောင်းလိုက်မယ်လို့စဉ်းစားထားတာဆိုင်ကယ်လေးဝယ်မယ်လို့မရှိသေးဘူးလေဒါဆိုအိမ်လားခါတလား3000ကျော်မပေးမရဘူးလေပလီပိုင်ဆိုတော့ကျွန်တော်အိမ်မှာလည်းတောင်ဖို့ရှိတဲ့ပစ္စည်းလည်းမရှိတော့ဘူးအားလုံးရောင်းလို့ကုန်ပြီနှမျောတာနှမျောတော့မတတ်နိုင်ဘူးဘုမစားစရာမှမရှိတာ
ဦးစိုးဝင်းကရှမ်းပြည်နယ်မြောက်ပိုင်းနမ့်မတူမြို့မှာနေထိုင်သူပါသူ့ဘဝမှာဒီလောက်ဆိုးတဲ့အဖြစ်ဆိုးမျိုးကတခါမှမကြုံဖူးပါဘူးအသက်50အရွယ်ရှိတဲ့သူကအသက်90အရွယ်အမှဖြစ်သူဒေါ်ဒီတာနဲ့သူအိမ်ငှားပြီးနေထိုင်ပါတယ်သူကအရင်ဆိုင်ကငှားလိုက်သူဖြစ်ပြီးအမှဖြစ်သူဒေါ်ဒီတာကတော့နမ့်မတူမြို့ဘုံကျောင်းရှိမှာမုံရောင်းပါတယ်အရင်ကတလီတောင်4000သားရှိတဲ့ဆိုင်ငယ်စီကလက်ရှိကို1000ဝန်းကျင်ရောက်နေရကြောင့်သူ့ဆိုင်ငယ်အငှားလိုက်တာကိုရက်ထားရပါတယ်အလုံးလည်းမဖြစ်နေတဲ့ဦးစိုးဝင်းကကလေးကစားစရာအယုတ်တွေကိုကျောင်းရှိမှာရောင်းချတယ်လို့ပြောင်းလုပ်ခဲ့ပါတယ်ဒါပေမဲ့တိုက်ပွဲတွေကြောင့်ဂျွန်လာကစားပြီးကျောင်းပိတ်ထားလိုက်ရပါတယ်လက်ရှိအခြေအနေရကတော့အယုတ်ဝယ်ဖို့ငွေကိုလူအနည်းစုကသာအသုံးပြုနိုင်တဲ့အခြေအနေပါအခုတော့နေအိမ်မှာဆုဆောင်းထားတဲ့တန်တူတန်ဆတွေကိုရောင်းပြီးဝိုင်းရီဖြည့်ရှင်းနေရပါတယ
်။တစ်ခါလေကြာရင်ကျွန်တော်တို့မုစနေအတင်းရပေါ်တော့ဆန်ငါးပြီ၃ပြီ၄ပြီအဲ့လိုလာလာပြေးတော့တာတော့ရှိတယ်။အဲ့ဒီဆန်လေးနဲ့ပဲထိုင်စားနေတာပဲ။ကျွန်တော်ကလည်းတောင်ဝိုးရှိတဲ့ပစ္စည်းတော့ဘာမှမရှိအဲ့ဆန်ကတစည်းပဲရှိတာ။ဆန်ကတစည်းပဲရှိတာ။အဲကျွန်တော်မှအဲ့မုံပဲတင်စားလေးရောင်းစားတာဘယ်လိုများမြတ်ပဲ။
ဒီကရဂျွန်လာတတိယပတ်မှာညီနောင်မဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့တောင်မျိုးသားလူမျိုးရေးတမတော် channel ရေးမြမမျိုးသားဒီမိုကရက်တစ်မဟာမိတ်တမတော် MND နဲ့အာရခတတ်တော်ရေးတို့ကတည်တညနှစ်ခွန်စစ်စင်ရေးဒုတိယလိုင်းပြန်လည်စတင်ခဲ့ပါတယ်။နှစ်လကျော်ကာလအတွင်းစစ်ကောင်စီရဲ့အရှိမြောက်တိုင်းစစ်ဌာနချုပ်တည်ရှိရာလာရှိုးမြို့နယ်ပါဝင်မန္တလေးလာရှိုးလမ်းမပေါ်မှာရှိတဲ့မြို့သုံးခုကိုညီနောင်မဟာမိတ်တပ်ဖွဲ့ကသိမ်းပိုက်နိုင်ခဲ့ပါတယ်။တိုက်ပွဲတွေကဆက်လက်ပြင်းထန်နေပြီးနမ့်တူမျိုးနဲ့95မိုင်ဝေးတဲ့နောင်ချိုမျိုးမှာဖြစ်ပွားနေရပါဒါတွေကြောင့်ပဲတဲယူပို့ဆောင်ရေးလမ်းကြောင်းတွေကုန်စည်စီးဆင်းမှုတွေကဆိုးဝါးစွာပြတ်တောက်နေပြီးဆက်သုံးစီတွေပါဝင်အခြေခံစားတောက်ကုန်တွေဖြစ်တဲ့ဆန်စီဈေးတွေကမြင့်တက်လာနေပါတယ်တိုက်ပွဲတွေကြောင့်လမ်းတချို့ကပိတ်ထားရပါတယ်တတိယနှစ်ခွန်ဒုတိယလိုင်းစတင်ပြီးတဲ့နောက်တရုတ်နိုင်ငံကရှမ်းမြောက်တရုတ်နယ်စပ်တွေကိုကုန်ပစ္စည်းတည်ယူခွင့်ပိတ်ထားပါတယ်။စစ်တပ်ကလည်းတော်လှန်ရေးတပ်ဖွဲ့ဝင်တွေထိန်းချုပ်ထားတဲ့နေရာတွေကိုအစားအသောက်နဲ့ဈေးဝါးတွေတည်ယူလို့မရအောင်မန္တလေးနဲ့ပြောင်းလဲဂိတ်တွေကလည်းပိတ်ထားပါတယ်။ဒီလိုအလားတူပြဿနာတွေကနမ့်ဆန်မြို့မှာလည်းဖြစ်ပွားနေရပါ။ကိုဆိုင်ကကုန်စုံဆိုင်ပိုင်ရှင်သူဖြစ်ပြီးကုန်ပစ္စည်းတွေကိုပယ်နေရမှာမှမှအခက်အခဲမျိုးစုံနဲ့ကြုံတွေ့နေရတယ်လို့ဆိုပါတယ်
။ကိုရှိဖြစ်ခင်ကတော့မန္တလေးတို့ဘက်ကနေယူပါ။မန္တလေးကနေ။အဲဘွဲဖြစ်ပြီးနောက်ပိုင်းတော့ပွင့်နဲ့လမ်းလေးယူရတာပေါ့။ကျွန်တော်တို့ပစ္စည်းတော့နှစ်ခါသုံးခါတော့ပြန်လဲရတယ်။ဒီမှဒီနောက်ပိုင်းမှတစ်ခေါက်ပြန်ရောက်လာတာ။ကာနှစ်ဆလောက်တော့တက်သွားတာပေါ့ဈေးနှုန်းတွေတော့
။ကုန်ဈေးနှုန်းတွေအဆမတန်မြင့်တက်တာနဲ့အခြေခံစားတောက်ကုန်ပစ္စည်းတွေပြက်လက်နေတာတွေကနိုင်ငံအနှံ့မှာဖြစ်ပွားနေတဲ့ကြီးမားတဲ့ပြဿနာတစ်ခုဖြစ်ပါတယ်စားသုံးစီပြက်လက်မှုတွေကြောင့်စစ်ကောင်စီကအချိုးကျပေးဝေတဲ့စနစ်ကိုကျင့်သုံးလာပါတယ်ဓာတ်စီပြက်လက်မှုတွေကြောင့်ရန်ကုန်နဲ့နေပြည်တော်လမ်းတွေပေါ်မှာရှည်လျားစွာတန်းစီနေရပါတယ်တစ်ဖက်မှာလည်းပြည်ပခတန်ကိုခံစားနေရတဲ့နမ့်မတူနမ့်ဆန်တို့လိုဝေးလံတဲ့နေရာတွေကိုကုန်စီပို့ဆောင်ရမှာအခက်အခဲတွေနဲ့ရေစကများတာကြောင့်ကိုဆိုင်နဲ့တခြားဈေးတွေကဈေးပိုတက်ရောက်ရပါတယ်။အဲ့ဒီလိုဈေးနှုန်းတွေကိုလူအနည်းငယ်ကသာဝယ်ယူနိုင်ပါတော့တယ်။ဇန်ဈေးနဲ့ဓာတ်ဆီဈေးတွေကလည်းမန္တလေးနဲ့ရန်ကုန်ထက်၃ဆလောက်မြင့်တက်နေပါတယ်။န နမ်တူနဲ့နမ်ဆန်မျိုးတွေဟာလက်ရှိမှာကျန်တွေရဲ့ထိန်းချုပ်မှုအောက်မှာရှိနေပါတယ်။တောင်တက်မတော် PSOF ကျန်တွေရဲ့ရောရည်ဆိုခွင့်ရှိသူလွေးရည်ဦးကတော့လူထုတွေအနေနဲ့ရှမ်းမြောက်တွင်ရှိဂုံပစ်စီချင်းဖလှယ်ပြီးအသုံးပြုကြဖို့ကိုတိုက်တွန်းထားပါတယ်
။အလက်ရှိအခြေအနေရအားဒါကျွန်တော်နဲ့ဘူနီနန်ကတော့ကျွန်မတို့ရဲ့ data တွင်ထုတ်ကုန်ဖို့ပဲကျွန်မတို့ကအဒီဥစားပေးဆောင်ရရမယ်။ဥပမာဒီ data တွင်ဟာရှိတဲ့တစ်မျိုးနဲ့တစ်မျိုးကိုပဲဒီကုန်စည်တွေအချင်းချင်းဖလှယ်ပြီးတော့မှရောင်းဝယ်တာမျိုးပေါ့နော်။ဥပမာပြောရမယ်ဆိုဥပမာအနေနဲ့ဆိုအကျွန်မတို့ကဒီနမ်ဆန်ကစပါဆန်စားဖို့အဆန်ဆန်တွေလိုတွေပေါ့နော်။အခြား data ကဒီဆန်ကရှိတယ်ဥပမာ moment လိုမျိုး moment လိုမျိုးဆန်စပါထွက်တယ်ဆိုအကြောင်းမို့ဒီ moment နဲ့နမ်ဆန်ကအရောင်းဝယ်လုပ်တာမျိုးပေါ့နော်။
ဒါပေမဲ့ဘုရုစီမမစံမရှိရောပြီးတော့သူတို့အချင်းချင်းကရောဘလို့ဆက်သွဲကြမှာပါလဲတတိယနှစ်ခွန်စစ်စင်ရင်ဒုတိယလိုင်းစတင်ပြီးတဲ့နောက်မှာရှမ်းမြောက်ကမြို့နယ်အများစုမှာဖုန်းလိုင်းနဲ့အင်တာနက်လိုင်းလည်းပြတ်တောက်နေစေပါပြတ်တောက်သွားတဲ့ဖုန်းလိုင်းနဲ့အင်တာနက်လိုင်းအစားလူထုကစတာလင်ကိုတနာရီ 9,000 ကျပ်ပြီးအသုံးပြုနေရပါတယ်နမတူမြို့မှာနေထိုင်တဲ့အသက်50ရွယ်ဦးထွန်းနိုင်ကတော့လိုင်းတွေပြတ်တော့ပြီးသွားကြတဲ့ကမိသားစုနဲ့အဆက်အသွယ်ပြတ်သွားတယ်လို့ဆိုပါတယ်။မမလို့
အဲ့ဒီပြန်ဆက်တွေ့ချင်တာလည်းမရဘူးဖြစ်တယ်။အခက်ခဲလေးရှိမယ်နော်ငွေကြီးတွေပတ်သက်လိုက်ရင်ဒုက္ခတွေလည်းပြန်ပြန်ရောက်တယ်။အဲ့ဒါတော့အမှန်ပဲ။ဒီအခုတော့ငါဖုန်းရှိတာလည်းအလကားပုံစံဖြစ်သွားပြီ။အမှန်တမ်းပြောရင်တော့ဒီလိုင်းတုံးရပဲပတ်စံတုံးရမှဆိုရင်တော့တိတ်အဆင်တော့မပြေဘူး။ပြီးရင်ဒီ9000လို့3000လို့ဆိုလိုင်းတုံးတာကဟိုကအတက်ကတော့ဒီစားဖို့တောက်ဖို့တော့မနဲ့စားတော့ဘယ်လိုပြောမလဲစားမုံပဲတည်းရေစားဝယ်စားလို့ရပါဘာအဲ့တော့
နမ်တူမြို့ခံကိုမျိုးကသူ့အတွက်ရောဒေတာခံတွေအတွက်ပါဆက်တွေ့ရလွယ်ကူစေဖို့အတွက်ဩဂုလမှာစတာလင်တက်ဆင်လိုက်ပါတယ်သူ့ဆိုင်မှာနေစင်စတာလင်ကိုလာရောက်သုံးပြတဲ့သူကတရက်ကိုပုံမှန်လူတရာကနေ200ထိရှိတယ်လို့ဆိုပါတယ်အသုံးပြခဆေးကြီးတာနဲ့ပတ်သက်ပြီးသူကခုလိုပြောချပါတယ်
အဲ့တော့ကျွန်တော်ကိုယ်တိုင်လည်း SMB အတွက်ယူခံလည်းအဆင်ပြေပါစေဆိုတဲ့အတွင်းနဲ့ကျွန်တော်ကခုနပြောတိုင်း 9,000 လုံးရယ်ပြီးတော့ဆိုလာရယ်ဘက်ထရီ3လုံးရယ်ပတ်လည်မှာသုံးလိုက်တာပေါ့နော်အဲ့ဒီပုံကြားစိတ်လေးရှိရဆိုတော့တိုင်း 9,000 နဲ့ကျွန်တော်ဆက်လို့ဖြစ်လိုက်တာပေါ့ဒါပေမဲ့ဘာကြောင့်မလို့တိုင်း 9,000 ဆိုတာကိုမှရင်းနှီးမြှုပ်နှံမှုကလည်းခုနပြောတဲ့300လောက်ရင်းနှီးမြှုပ်နှံမှုရှိတယ်ပြီးတော့ဝန်ထမ်းဆိုရင်လည်း3ယောက်လောက်ထည့်သွားတာပေါ့ဒါဆိုင်ရှင်အပါဆို4ယောက်လောက်ကျွန်တော်ကတော့ရတာဆိုအမှလည်းရင်းနှီးမြှုပ်နှံမှုရှိရတော့ကျွန်တော်ကခုနပြောလို့တိုင်း 9,000 နဲ့လုံးဝဆက်လိုက်တာပေါ့
အသက်68နှစ်အရွယ်နမ်တူဒေတာခံဦးကာရင်ကတော့သူ့မိသားစုနဲ့အဆက်အသွယ်မပြတ်စေဖို့အတွက်စေကြည်လဲပေးဖို့စဉ်းစားရှိပါတယ်
။ကိုင်းပြည်ရဲ့မကောင်းတဲ့ပုံမှာအခြေအနေမကောင်းတဲ့ပုံမှာဟောလုံးမှာဒါမျိုးလေးတွေကိုသူ့ရင်လေးကတော့မိဘတိုင်းမှာရှိရပဲ။ဒါလည်းဒေါက်တာတမျိုးရအဝေးမှရောက်လို့ပို့သူ့ရောရိုးရောင်ရတဲ့9,000ပေးမှပြောတော့ကိုအစီကြည်တဲ့ပုံမှာဒါတမျိုးနဲ့စကားပြောပြညာတဲ့မျက်နှာမျိုးရတော့ရနော်အဲနည်းပြောတော့ပေါ့
ဥကရင်ဟာကံကောင်းတဲ့သူတွေထဲမှာတယောက်ဖြစ်ပါတယ်။ရှမ်းမြောက်မှာတိုက်ပွဲတွေမပြေမချင်းပိုက်ဆံမရှိတဲ့သူအများပြားဟာပြင်ပကဘာနဲ့အဆက်အသွယ်ပြတ်ပြီးငွေမှုမှုတွေကလည်းတူလာနေပါတယ်။ဥဆူဝင်းကမွတ်စလင်အသင်းရဲ့အကူအညီမရှိရင်သမင်းတော်မစားနိုင်တော့ပါဘူး။ဒါကြောင့်အမြန်ဆုံးငိမ့်ချမ်းဖို့သာမျှော်လင့်နေပါတယ်
။ဒီစစ်မဖြစ်ခင်ကနည်းနည်းစားဝေးနေအဆင်ပြေတယ်အမှနိုင်ပြောနေလေမပြောရှားဝေးစိတ်မဖြစ်ခင်ကတော်တော်ကိုအဆင်ပြေပါလေတော်တော်ဒုက္ခရောက်တာပဲတော်တော်ဒုက္ခရောက်လို့ဆိုတာကျွန်တော်အခုအိမ်လာခအခုဒီ6လပိုင်းကိုကျွန်တော်3,000ပဲကျွန်တော်မှာဥပစာ9,000တော့ပတ်စံမရှိဘူ
းဒိုအတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုးအတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
် Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ဒိုးအတန်စီစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကွာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဒုက္ခသည်တွေနဲ့မတန်ဘီမဲ့စွမ်းကြတဲ့ပုံကိုယ်တွေဟာအခက်ခဲတွေကိုအားမလျှော့ကြပဲအိုလံပစ်နဲ့မတန်ဆွမ်းအိုလံပစ်တွေမှာဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်သူတို့ကပဲလူခွင့်ရေးအကြောင်းတွေကိုအိုလံပစ်ပြိုင်ပွဲတွေမှာပြောခဲ့ကြပါတယ် မတန်ဆွမ်းသူများရဲ့လူခွေအကြောင်းနဲ့ပတ်သက်လို့ရွှေမင်းသားဖောင်ဒေးရှင်းဥက္ကဋ္ဌဦးမြတ်သူဝင်ကိုဥတမောင်တန်းကမေးမြန်းထားပါတယ်ခင်ဗျာ
။အသံမင်းမဲဆွမ်းတဲ့မတန်ဆွမ်းသူတွေရဲ့အိုလံပစ်အားကစားပြိုင်ပွဲကို2024ခုနှစ်ဩဂုတ်လ28ကနေစက်တင်ဘာလ10ရက်ထိပြင်သစ်နိုင်ငံပါရီမြို့မှာကျင်းပခဲ့ပါတယ်မြန်မာနိုင်ငံက T64 အပြည့်ပြိုင်ပွဲမှာကိုဆိုးပေတယောက်ပဲပါဝင်ရှင်းပြခဲ့ပါတယ်။စစ်ဖြစ်နေတဲ့ပါလက်စတိုင်းကလည်းအာဇာသမားတယောက်ပဲပါဝင်ရှင်းပြခဲ့ပါတယ်။ဒီမှာတော့ဒုက္ခသည်စခန်းတွေကဒုက္ခသည်အာဇာသမားရှိဖို့ဒုက္ခသည်အာဇာသည်အဖြစ်နိုင်ငံတနိုင်ငံလိုပဲဝေရောက်ရှင်းပြခဲ့ပါတယ်။ဒီဘက်မှာတော့မဆန်စွာအိုလံပစ်အာဇာပြိုင်ပွဲကအာဇာသမားတချို့ရဲ့လူခွေစကားတွေနဲ့မြန်မာနိုင်ငံကဗတ်တန်စွမ်းသူများရဲ့အခြေအနေအကြောင်းကိုတင်ပြချင်ပါတယ်။ရွှေလင်းပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ရွှေမင်းသားဖောင်ဒေးရှင်းဥက္ကဋ္ဌဦးမြတ်သူဝင်ဖြစ်ပါတယ်။မင်္ဂလာပါဦးမြတ်သူဝင်ခင်ဗျာ
။မင်္ဂလာပါဆရာမင်္ဂလာပါ
။ဟုတ်ကဲ့။ပါရီမတန်စွမ်းသူများအိုလံပစ်မှာဝင်ရောက်ရှင်တိုင်ခဲ့တယ်ပေါ့နော်။ဒီပါလက်စတိုင်းကအာဇာဒမာပါဒီအက်တီကအခုလိုပြောတာလေးနဲ့ကျွန်တော်စပြီးတော့ကျွန်တော်တို့ရွှေလင်းကလေးကိုဖိတ်နေပါတယ်။သူကဒီလိုပြောပါတယ်။
Even you are like disabled or non-disabled, so you want to.
ခင်ဗျားကမတန်ဆွမ်းဒါမှမဟုတ်တန်ဆွမ်းသူတယောက်ဖြစ်ခဲ့ရင်တော့မှအပြင်မှာကစားမယ်ခွင့်လမ်းမျိုးခင်ဗျားရကြမှာပါ။ဒါပါလက်စတိုင်းတယောက်ပါ။သွေးစစ်ပွဲနဲ့တတ်ဖြတ်နေတာပဲမဟုတ်ပါဘူး။ပါလက်စတိုင်းမှာလူတွေရှိပါတယ်။သူတို့မှာမျောလင့်ချက်တွေရှိတယ်။သူတို့မှာအိမ်မက်တွေရှိတယ်။သူတို့မှာရီမန်းချက်ပန်းနိုင်တွေရှိပါတယ
်။ပထမသူပြောတဲ့အပြင်မှာရှင်ပြန်ကစားမယ်ခွင့်လမ်းကြောင်းကျွန်တော်မြတ်သူဝင်နဲ့ပြောချင်ပါတယ်ခင်ဗျား။ဒီလိုအိုလံပစ်ပွဲတစ်ပွဲကိုဝင်ဖို့ဆိုလို့ပေါ့နော်ကျွန်တော်တို့မတန်စွမ်းမဟုတ်တဲ့သူတော်မှလေ့ကျင့်နိုင်တဲ့အခွင့်အရေးတွေတောပြိုင်နိုင်တဲ့အခွင့်အရေးတွေဒါတွေရှိဖို့တူပါပါဆိုတော့မြန်မာနိုင်ငံမှာမတန်စွမ်းသူတွေအနေနဲ့ဘာတွေရင်ဆိုင်နေရပါသလဲခင်ဗျာ
တကယ်တော့အနာကက်ဆိုတာလူတိုင်းမှာရှိရပါပါရှိတင်ပါတယ်ဒါကုကျွန်တော်တို့လက်ရှိရင်ဆိုင်နေရတဲ့အခြေအနေကကျွန်တော်တို့မတန်စွမ်းသူတွေရဲ့အနာကက်တရားဝေဝါနေကြပါလေကျွန်တော်တို့နောက်ပြန်ပါလို့ကြမလဲနောက်လာပါလို့ကြမလဲနောက်နှစ်ပါလို့ကြမလဲဆိုတော့ကျွန်တော်တို့အနာဂတ်တရားအရင်ဝေဝါနေတာကြုံရတယ်အဲ့တော့မတန်ဆွမ်းမဟုတ်သူတွေထက်တောင်ကျွန်တော်တို့မတန်ဆွမ်းသူတွေနဲ့အနာဂတ်ကိုကျွန်တော်တို့ဘယ်လိုရင်ဆိုင်ကြရမလဲဆိုတာနဲ့ပတ်သက်ပြီးတော့လက်ရှိအနေအထားမှာတော်တော်ကိုစိတ်ဖိအားတွေနဲ့ရင်ဆိုင်နေရတဲ့ကာလဖြစ်ပါဆရာဟုတ
်ကဘာမှာဆိုလို့ရှိရင်လည်းဂါဇာယူကရိန်းစစ်ပွဲပြီးလို့ရှိရင်မြန်မာနိုင်ငံမှာဖြစ်နေတဲ့စစ်ကဒါအပြင်းထန်ဆုံးအစ်စ်ပါရှိပါတယ်။ဆိုတော့ဒီဖာဒီအယ်ဒီပြောသွားသလိုပဲပေါ့နော်စစ်ဖြစ်နေတဲ့မြန်မာနိုင်ငံကပြည်သူတွေမှာလည်းပြောရင်းချက်တွေအိမ်မက်တွေညီမချက်ပန်းနိုင်တွေရှိကြမှာပါ။ဆိုတော့ဒါပေမဲ့ဒီအကြောင်းတွေကိုအနာရှင်လက်အောက်မှာပြောဖို့အချိန်မပေးဘူးဆိုတာလည်းကျွန်တော်နားလည်ပါတယ်။ဒါပေမဲ့ပတန်စွမ်းသူတွေရေးကိုဆောင်ရွက်နေတယ်ရှင်မင်းသားဖောင်ဒေးရှင်းဥက္ကဋ္ဌအနေနဲ့ရောဒါနဲ့ပတ်သက်ပြီးပေါ့နော်အတိုင်းအတာတစ်ခုထိဘယ်လိုများပဲ့တင်ထားပြီးပြောလို့ကျပါတယ်ခင်ဗျာမျော်လင့်ချက်တွေအိမ်မက်တွေဂျီပန်းချက်တွေနဲ့ပတ်သက်ပြီးတော့
လူသားဆန်စွာကျွန်တော်တို့မတန်ဆန်းသူတွေကရှင်တန်ခွင့်ရှိရပါပဲကြီးပြင်းခွင့်လည်းရှိရမယ်လူသားဆန်စွာကျွန်တော်မျော်လင့်ချက်တွေထားပိုင်ခွင့်ရှိရမှာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာအခြေအနေအကြောင်းကြောင့်ဥပမာကုလောလောဆယ်ဆိုရင်ပဲကျွန်တော်တို့တဘာဝဘေးအန္တရာယ်ကြုံတွေ့ရရှိတယ်လို့နိုင်ငံရေးအခြေအနေအရာလဲကျွန်တော်တို့မတန်ဆွမ်းလူတွေအတွက်အနာဂတ်ကအရန်ကိုကျွန်တော်တို့မိမ့်မိဝေဝါနေတာဖြစ်ပါတယ်ကျွန်တော်တို့မှာမျှော်လင့်ချက်တွေရှိထားခဲ့တာတွေရှိပါတယ်တိုးတော့ဒိုမျှော်လင့်ချက်တွေကြီးမားချက်တွေကိုကျွန်တော်တို့လောလောဆယ်မှာဘေးချိတ်ထားရတဲ့အနေအထားကိုကျွန်တော်ရင်ဆိုင်နေရပါပြီလက်ဖြံအတွက်တပက်ခါတည်းကျွန်တော်တို့အသက်ရှင်ရှင်တန်ခွင့်ကိုကျွန်တော်တို့ဦးစားပေးပြီးတော့ကြိုးစားရင်ဆိုင်နေကြရပါတယ်အထူးသဖြင့်စာဝတ်နေရအစလုံခြုံရေးရအစကျန်းမာရေးရအစပဲပေါင်းစုံမှာမတန်ဆန်းသူတွေအတွက်အခုလိုကာလကတော့အကြက်တဲဆုံးကာလလို့ကျွန်တော်အနေနဲ့ဒီလိုမြင်တယ်ဒါကြောင့်ကျွန်တော်တို့လက်ရှိအနေအထားမှာကျွန်တော်တို့အမြန်ဆုံးကြော်ထွားခြင်းနဲ့ကျွန်တော်တို့မျှော်လင့်ချက်တွေပဲကျွန်တော်ရှိပါတယ်ဆရာဟုတ
်အခုလိုကြားတာစိတ်မကောင်းဖြစ်မိပါတယ်ဒါကျွန်တော်တို့ကြာခဏဆိုလို့ပဲတရင်နေမှာဖတ်နေရတယ် နော်ဒါပါလက်စတိုင်းဂါဇာမှာဆိုလို့ရှိရင်လူသားချင်းစာနာထောက်ထားမှုအကူအညီတွေအကန့်အသတ်ရှိနေတယ်မြန်မာနိုင်ငံမှာဆိုဘလို့မဟုတ်ပြေးလို့မရတဲ့အနေအထားမှာရောက်နေတဲ့အတွက်ကြောင့်ဘလက်တူဝင်ပြောတာကိုကျွန်တော်တို့နားလည်နေပါဒီပါရာလင်ပစ်တိုင်းမှာဝင်ခဲ့တဲ့ပါလက်စတိုင်းအဲ့ဒီပါလက်စတိုင်းအာဇာဒမားကပဲအခုလိုဆက်ပြီးပြောပါတယ
် to have your respect so respect me as
ကျွန်တော်တို့လူဂျန်နာကတူညီတဲ့လူအခွင့်ရေးပါပဲခင်ဗျားစီကလေးစားမှုရဖို့ကကျွန်တော်မျက်လုံးတွေပြာနေဖို့စိတ်နေဖို့မလိုပါဘူးပါလက်စတိုင်းတယောက်အနေနဲ့ကျွန်တော်ကိုလေးစားပါဒါကျွန်တော်ရလို့တာပါပဲ
ပဒန်ဆွမ်းသူတွေရဲ့လူခွင့်ရေးအတွက်ဘယ်ငါရဲ့ပေါ်စီတွေဆိုရောမြန်မာပြည်သူတွေကိုပါကိုမြတ်တို့ဝင်ဘာများပြောချင်ပါလို့ဖြစ်နေ
နာပါလက်စတိုင်းတို့တော်တဲ့စကလုံးကိုကျွန်တော်အပြည့်ဝထောက်ခံပါတယ်လူသားတိုင်းကမွေးရပါခွင့်ရေးရှိကြပါလိမ့်ရှင်ကျွန်တော်အသားဖြူချင်းဖြူမယ်မျိုးရင်းမျိုးမယ်တန်ဆွမ်းခြင်းနဲ့တန်ဆွမ်းမယ်မျက်လုံးမမြင်ခြင်းလည်းမမြင်ဘူးဖြစ်မယ်နားမကြားခြင်းသာလည်းဖြစ်ကောင်းဖြစ်နိုင်မယ်မတူ क्वे ပြတဲ့အနေထားလူတိုင်းမှာရှိကြပါတယ်ဒါပေမဲ့ကျွန်တော်တို့မှာတူညီတဲ့တစ်ချက်ကလူဖြစ်နေတဲ့အတွက်ကြောင့်လူတိုင်းရတဲ့ခွင့်ရကျွန်တော်ရသင့်ပါတယ်ခုနကမျက်လုံးနေပြာနေဖို့မလိုဘူးစိတ်နေဖို့မလိုဘူးကျွန်တော်တို့အားလုံးဒီလူကုံတိတ်ခါရှိစွာ human dignity လူကုံတိတ်ခါရှိစွာနဲ့ကျွန်တော်ရှင်သန်ကြည်ပြင်းရက်တည်ခြင်းပါတယ်ကျွန်တော်တို့ကုံတိတ်ခါရှိစွာတဲ့တိကြစွာနဲ့ဘဝကိုရည်တည်ဖို့အတွက်ကလက်ရှိနေတာမှာပက်ပေါင်းဆိုမှာလူအပ်ချက်တွေများစွာရှိနေတဲ့တကြောင်အဲကျွန်တော်တို့အနေနဲ့ကလက်ရှိမှာတော့ဂုံတိတ်ခပြည့်စွာရည်တည်နိုင်မှုအတွက်အဲစိန်ခေါ်မှုအများကြီးရှိနေတယ်။ဒါပေမဲ့ကျွန်တော်တို့မှာတန်းသူခွင့်ရေးတွေရှိပါတယ်တန်းသူညွှန်နှင်းချက်တွေထားပိုင်ခွင့်ရှိပါတယ်ဆိုတာကိုတော့မှကျွန်တော်မတန်ဆန်းသူအားလုံးကနားမသိကြသေးပါဘူး။ကျွန်တော်တို့မှာညွှန်နှင်းချက်တွေရှိပိုင်ခွင့်ရှိတယ်ဆိုတာကိုလည်းမတန်ဆန်းသူတွေအနေနဲ့ခံစားခွင့်လည်းမရှိကြသေးပါဘူး။ဒီအားရတဲ့ကျွန်တော်တို့ ਨੇ အများကြီးစိတ်မကောင်းဖြစ်ရပါတယ်ကျွန်တော်မတန်ကျွန်တော်ကတော့မတန်ဆန်းရေးပဲလုပ်ခဲ့တဲ့အတွက်ကြောင့်မတန်ဆန်းသူအားလုံးရဲ့ဘဝတွေဟာဂုံတိတ်ခရှိစွာအဓိပ္ပာယ်ရှိစွာနဲ့တန်းသူရည်သူကျွန်တော်တို့ရှင်သန်ကြည်ပြင်းဖို့အတွက်ကျွန်တော်အများကြီးအဲ့လိုပဲကျွန်တော်ဆန္ဒပြုပါတယ
OK ဒါဆုံးပြီးတော့ရိုးရိုးကိုလာပစ်တိုင်းတော့ပါလေဒုက္ခတဲ့အတင်ကနိုင်ငံတိုင်းငံကိုဝေပြန်ခဲ့ပါပဲအဲဒီတော့မှအခန့်ဒုက္ခတဲ့ဖြစ်အိုလံပစ်မှာ break dance တိုင်းမှာဝင်ခဲ့တဲ့မနီဆာတလစထရာအခါကအမျိုးသမီးတွေကိုခုလိုပြောခဲ့ပူပါတယ
်မေဖော်မဟာမဂျီမောအမ်ရုစနော်ရဟတ်တဆ
င်အားလုံးစိတ်ဆင်းရဲနေကြတာကျွန်မသိပါတယ်ဂျေဇူးပြုပြီးတော့လက်မမြောက်လိုက်ကြပါနဲ့တနေ့မှာကျမတို့တိုင်းပြည်ကျမတို့ရဲ့မြေကျမတို့ရဲ့အိမ်တွေမှာပြန်ပြီးတော့ပေါင်းစည်းကြမှာပါငြိမ့်ငြိမ့်ချမ်းချမ်းလွတ်လွတ်လပ်လပ်နေထိုင်ကြရမှာပါတနေ့မှာကျမတို့ရဲ့တိုင်းပြည်ကိုကျမတို့အားလုံးပြန်နိုင်ကြမှာပ
ါဘဝညှော်လင့်ချက်အကြောင်းဆိုတော့ဆရာကြီးမတန်ဆွမ်းသူအရေးလှူရှားနေသူအနေနဲ့ပေါ့နော်မြမပြည်သူတွေကိုတော့ဘလို့ညှော်လင့်ချက်စကားပါခြင်းပါတယ်ခင်ဗျာဘဝကိုအရှုံးမပေးတဲ့စကားမျိုးဘယ်လိုများပြောချင်ပါတယ
်အရှုံးဆိုတာကိုပြီးမှရတာပါကိုအရှုံးမပေးသေးရင်ကျွန်တော်တို့အရှုံးကိုကျွန်တော်လက်ခံစရာအကြောင်းမရှိသေးပါဘူးကျွန်တော်ညှို့နှင်းချက်မဲ့သွားတယ်ဆိုတာကျွန်တော်ညှို့နှင်းချက်မထားတော့ရင်ဒါညှို့နှင်းချက်မဲ့သွားမှာဖြစ်ပါတယ်ကျွန်တော်တို့ဒီမှာညှို့နှင်းချက်တွေရှိပါသေးတယ်ညှို့နှင်းချက်ထားပိုင်ခွင့်လည်းရှိပါသေးတယ်ကျွန်တော်တိုင်းပြည်ကြီးကိုအေးရန်တာယာကျင်ပါတယ်တမ္မာတမတန်ဆန်းသူတွေပွားတဲ့အေဂျင့်တာရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တိုင်းပြည်ကိုစစ်မှန်တဲ့နီလန်းနဲ့ဖြည့်ရှင်းထားတဲ့တိုင်းပြည်ရဲ့အခင်းချင်းတစ်ခုကိုကျွန်တော်အမြန်ဆုံးလိုလားပါတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့ပြောချင်တာကတော့ညှို့နှိမ့်ချက်တွေကျွန်တော်မပြောက်ပါဘူးအရှုံးဆိုတာကျွန်တော်တို့ပေးမှသာရမှာဖြစ်တဲ့ကြောင့်ကျွန်တော်တို့ဒီဘာပဲဖြစ်ဖြစ်ရှေ့ကိုအတိတ်ပဲရှိစွာနဲ့ဆက်လက်ပြီးတော့ရှင်သန်ရည်တည်ဖို့အတွက်လက်ရှိအနေထားမှာအကြမ်းမအောင်ရှင်တန်ရက်တည်နိုင်အောင်ကျွန်တော်စူးစမ်းရင်ကျွန်တော်တို့ရဲ့အနာဂတ်လှပတဲ့အနာဂတ်ကိုကျွန်တော်တို့ဟိုကိုယ်တိုင်မြတ်ွားထင်ထင်တွေ့နိုင်မယ့်အနေထားရှိလာနိုင်ပါမလားဒါကြောင့်ကျွန်တော်မြန်မာပြည်သူပြည်သားတွေအားလုံးဘယ်တော့မှအလျှော့မပေးပါနဲ့ဘယ်တော့မှလည်းအရှုံးပေးဖို့စိတ်ထဲတော်မကူးကြဖို့ကျွန်တော်နေဒီလိုမှာကြလို့ပါတယ
်ယေရှုအထူးပဲတင်ပါတယ်ဥဒ္ဓတော်ခင်ဗျာ
ကျွန်တော်လည်းအခုလိုမျိုးဒီကူတကအင်တာဗျူးလုပ်ပေးတဲ့အတွက်လည်းဆရာတို့ကျွန်တော်ကျေးဇူးများတင်ပါဆရာ
ဟုတ်ကဲ့အခုဆွေးနွေးခဲ့တဲ့သူကတော့ချင်းမင်းသားဖောင်ဒေးရှင်းဥက္ကဋ္ဌဦးမြတ်သူကြီးဖြစ်ပါတယ်ကျွန်တော်တမောင်ဆောင်ပါ
ီမိုကရေစီလူခွင့်ရတဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုဥတ္တမောင်တန်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အာရှနိုင်ငံရေးအစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်။
ဒီအမေရိကန်သံကနေ2024ခုနှစ်စက်တင်ဘာ14ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတို့မီတာ32 51နဲ့လိုင်းလိုက်မီတာ190လောက်ကနေဆက်ပြီးတော့အတန်းလွန့်ပြီးနေပါတယ်။အခုတော့အာရှနိုင်ငံရေးစီစဉ်ကိုထုတ်လွှင့်ပေးမှာပါ။တရုတ်ပြည်မှာနိုင်ငံပေါင်း100ကျော်ပါဝင်တဲ့ပီကင်းရှင်ရှန်းလုံခြုံရေးညီလာခံကိုကျင်းပပါတယ်။ဒီပိုင်းနဲ့ထဲမှာပဲထိုင်ဝမ်မှာလည်းလုံခြုံရေးနဲ့ဒီမိုကရေစီညီညွတ်ရေးညီလာခံတရက်ကိုကျင်းပပါတယ်။မြောက်ကိုရီးယားကတော့သူ့ရဲ့နျူကလ িয়ার လက်နက်စက်ရုံကိုလူသိရှင်ကြားထုတ်ပြလာပါတယ်ဒီလိုအာရှနိုင်ငံရေးသတင်းအစီအစဉ်ကိုတော့ကိုဇော်မိုးကျော်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
တရုတ်ပြည်ပီကင်းမှာနိုင်ငံပေါင်း100ကျော်ကလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေတက်ရောက်တဲ့17ကြိမ်မြောက်ပီကင်းရှင်ရှန်းညီလာခံကိုစက်တင်ဘာလ12ရက်နေ့ကနေ14ရက်နေ့အထိ3ရက်ကြာကျင်းပပါတယ်ဒီညီလာခံဟာစင်ကာပူမှာနှစ်ဆင့်ကျင်းပတဲ့ရှန်ဂရီလာလုံခြုံရေးညီလာခံနဲ့ဆင်ပြိုင်သဘောဖြစ်ပါတယ်။တောက်ကြနေ့ကဒီညီလာခံအဖွဲ့မိန်ကုန်းမှာနိုင်ငံပေါင်းစုံကိုအခြေခံတဲ့ Multipolar World ဖြစ်အောင်ဆောင်ရွက်ချဖို့နဲ့နိုင်ငံတကာအရေးအခင်းနဲ့မှာတာဝန်ညီမျှပါဝင်နိုင်ဖို့လိုတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဒုံချန်းကပြောဆိုခဲ့ပါတယ်
။無論發達國家還是發展中國家無論
ဖွံ့ဖြိုးပြီးနိုင်ငံဖြစ်စေဖွံ့ဖြိုးဆဲနိုင်ငံဖြစ်စေနိုင်ငံကြီးသည်ဖြစ်စေငယ်သည်ဖြစ်စေနိုင်ငံတကာကိစ္စရပ်တွေမှာတမာတမကြကြမျှတစွာပါဝင်နိုင်စေရပါမယ်နိုင်ငံပေါင်းစုံကိုအခြေခံတဲ့စနစ်မှာနိုင်ငံတစ်ခုချင်းစီအနေနဲ့သူ့နဲ့အတင်းလျော်မဲ့အနေအထားကိုရွေးချယ်ရပ်တည်ပြီးလူရင်ကျင်းမှုကြီးတစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးမှာတက်ဆွမ်းသမျှပါဝင်ကြဖို့ဖြစ်ပါတယ
်ဒီညီလာခံမှာတောင်တရုတ်ပင်လယ်အရေးထိုင်ဝမ်အရေးရုရှားယူကရိန်းစစ်ပွဲဣသရေလ်ပါလက်စတိုင်းပဋိပက္ခတွေအပြင်နိုင်ငံတကာလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးပါတယ်။တရုတ်ဟာသူ့ရဲ့စစ်အင်အားကိုလည်းတိုးချဲ့နေပြီးကမ္ဘာနိုင်ငံအသီးသီးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမယ်လို့လည်းဆိုပါတယ
်။衝突沒有贏家。一味對抗哪有出路。
ပဋိပက္ခတွေမှာအနိုင်ရသူမရှိပါဘူး။ထိတ်တဲရင်ဆိုင်တဲ့နီးနဲ့အစွဲအလန့်တွေတဲကနေလွတ်မြောက်နိုင်မှာမဟုတ်ပါဘူး။ဒါကြောင့်ယူကရိန်းဣသရေလ်ပါလက်စတိုင်းကိစ္စတွေအပါအဝင်ပဋိပက္ခတွေကိုဆွေးနွေးဖြေရှင်းကြပါလို့တရုတ်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒီအစည်းအဝေးကိုတက်ရောက်လာတဲ့စင်ကာပူနဲ့မလေးရှားကာကွယ်ရေးဝန်ကြီးတွေကတောင်တရုတ်ပင်လယ်ပြင်အတွင်တင်းမာမှုတွေရှော့ချနိုင်ဖို့တရုတ်ကိုတိုက်တွန်းခဲ့ပါတယ်။စင်ကာပူကာကွယ်ရေးဝန်ကြီးအင်ဟင်းက
Just as China has shown resolve and commitment to help deal with security issues in other places
တရုတ်အနေနဲ့တခြားဒေသကလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိတာကိုဖော်ပြခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ကိစ္စအပါအဝင်ဒေသရင်းလုံခြုံရေးကိစ္စတွေမှာလည်းတရုတ်ကအဓိကကျပါတယ်။တောင်တရုတ်ပင်လယ်ပြင်ကသောမတ်ရှိုဝဲဂျွန်ကိစ္စမှာတရုတ်နဲ့ဖိလစ်ပိုင်ကြားပြီးခဲ့တဲ့နှစ်ဇူလိုင်လကဆွေးနွေးမှုတွေလုပ်ခဲ့နိုင်ခဲ့ပေမဲ့အခုအခါအခြားအငင်းပွားမှုတွေထပ်မံပေါ်ပေါက်လာပါတယ်။ဒါကြောင့်ဆွေးနွေးညှိနှိုင်းမှုတွေဆက်လုပ်ဖို့လိုပါတယ်။
တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုဒူဘိုင်းလိုတရုတ်ကကြွေးကြော်ထားတဲ့အတွက်ဖိလစ်ပိုင်မလေးရှားစင်ကာပူအင်ဒိုနီးရှားဗီယက်နမ်ဘရူနိုင်းစတဲ့နိုင်ငံတွေနဲ့တရုတ်အကြာရေပိုင်တဲ့အငင်းပွားမှုတွေဖြစ်နေပါတယ်အခုလိုအချိန်မှာပဲတရုတ်ရဲ့စီးရဲချင်းချောင်းမှုတွေခံနေရတဲ့ထိုင်ဝမ်မှာလည်းအမေရိကန်နဲ့ဩစတြေးလျကတန်တမာဟောင်းနေဥဆောင်ပါဝင်ပြီးအင်ဒိုပစိဖိတ်ဒေသအတွင်းဒီမိုကရေစီစီလုံးညီညွတ်ရေးနဲ့ကာကွယ်ရေးဆိုင်ရာညီလာခံတရက်ကိုစက်တင်ဘာလ12ရက်နေ့ကပြုလုပ်ခဲ့ပါတယ်။ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးဟောင်းမရစ်ပိန်ကအခုလိုပြောပါတယ
်။ We know that authoritarian states are supercharging the growth of their own defense capacity.
အနာရှင်နိုင်ငံတွေဟာသူတို့ရဲ့ကာကွယ်ရေးစွမ်းရည်တွေကိုကျိုးမြင့်နေတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒေသရေးဒီမိုကရေစီအားစုအနေနဲ့အကျိုးစီးပွားတူညီမှုတွေနဲ့မတူကွဲပြားမှုတွေကိုတဒမရင်းနဲ့ဖြည့်ရှင်းဆောင်ရွက်နေတာနဲ့တပိုင်းနဲ့ထဲမှာပဲကိုယ့်ရဲ့ကာကွယ်ရေးစွမ်းရည်တိုးမြင့်ဖို့ကိုလည်းလှုံ့ဆော်စားဖို့အရေးကြီးပါတယ
် Sending a message that you will not be deterred by their threats will require historic defense investments
တ တရုတ်ရဲ့ထိန်းချုပ်မှုတွေနဲ့ထိုင်ဝမ်ကိုတားဆီးနိုင်မှာမဟုတ်ပါဘူး။ကာကွယ်ရေးအတွက်သမိုင်းဝင်ယင်းနှိမ့်နှံမှုတွေလိုပါတယ်။ဒါဟာထိုင်ဝမ်ကာကွယ်ရေးအတွက်ခိုင်မာတဲ့ဆုံးဖြတ်ချက်ကိုဖော်ပြရုံတည်းမကပါဘူး။ကိုယ့်ရဲ့လွတ်လပ်မှုအတွက်စွန့်လွတ်ပေးဆက်နိုင်တယ်ဆိုတာကိုလည်းဖော်ပြရရောက်ပါတယ်။ထိုင်ဝမ်ဘက်ကလှုပ်ရှားရှိတာလှုပ်ရင်အမေရိကန်ဘက်ကလည်းသူလှုပ်ရှားရှိတာလှုပ်မှာပါလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးဟောင်းကယ်လီခရော့ဖ်ကပြောဆိုခဲ့ပါတယ်။ဒီညီလာခံကိုအမေရိကန်ပြည်ထောင်စုဩစတြေးလျကနေဒါဂျပန်တောင်ကိုရီးယားဖိလစ်ပိုင်စတဲ့နိုင်ငံတွေအပါအဝင်နိုင်ငံပေါင်း9နိုင်ငံကတန်တမန်ဟောင်းတွေလုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေပညာရှင်တွေတက်ရောက်ခဲ့ပါတယ်။အခုလိုအချိန်မှာပဲနျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့လျှို့ဝှက်ကြိုးပမ်းခဲ့တဲ့မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်တဲ့စက်ရုံကိုမဖော်ပြစဘူးဖော်ပြလာပါတယ်။နောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းကပြီးခဲ့တဲ့တောက်ချာနေ့ကနျူကလ িয়ার လက်နက်ထုတ်လုပ်တဲ့စစ်ရုံကိုသွားခဲ့ပြီးဒုံးလက်နက်စမ်းသပ်ပစ်ခတ်တာကိုကြည့်ရှုခဲ့တဲ့ဗီဒီယိုကိုမြောက်ကိုရီးယားအစိုးရသတင်းဌာနကဖော်ပြခဲ့ပါတယ်။ကင်ဂျုံအွန်းကနျူကလ িয়ার ထုတ်လုပ်မှုနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုတွေကိုတိုးမြှင့်သွားနိုင်ဖို့ကိုလည်းညွှန်ကြားခဲ့တယ်လို့ဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုတိုးတက်လာတာနဲ့အမျှအာရှဒေသတွင်းလုံခြုံရေးစိုးရိမ်မှုတွေလည်းတိုးလာမှာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ
်။အာရှနိုင်ငံရဲ့အစီအစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံကထွက်တဲ့ရေထွက်ကုန်တွေကိုရုရှားနိုင်ငံကိုတင်ပို့နိုင်ဖို့နိုင်ငံအစိုးရချင်းနားလည်မှုစွာကျွန်းလွား MOU လက်မှတ်ရေးထိုးထားပေမဲ့ဈေးညှိလို့မရပဲမတင်ပို့နိုင်ဖြစ်နေပါဗျ။ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံဈေးနှုန်းအတက်ကြကဘယ်လိုရှိပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Foremost Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချက်မြင့်ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ခရိုင်ညင်သီးစဲကြာဆင်းပြီးဝယ်ယူသူမရှိလို့လွန့်ပြစ်ရတဲ့အခြေအနေနဲ့တောင်သူတွေရင်ဆိုင်နေရတယ်ဆိုတဲ့သတင်းနဲ့စကြင်ပါတယ်။ရှမ်းပြည်နယ်မှာခရိုင်ညင်သီးစဲတွေအဆမတန်ကြာဆင်းပြီးဝယ်ယူသူမရှိလို့လွန့်ပြစ်နွားကျွေးရတဲ့အခြေအနေတွေထိရှိလာတဲ့အတွက်စိုက်ပျိုးစိတ်ပြန်ဆက်ဖို့တောင်အခက်တွေ့နေတယ်လို့တောင်သူတွေကပြောပါတယ်။အဓိကအဖြစ်ပိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကပင်လောင်းနောင်တရာတီချစ်ဒေသတို့အပါအဝင်ကလောမြို့နယ်နဲ့တခြားခရိုင်ညင်စိုက်ပျိုးတဲ့ဒေသအများစုမှာခရိုင်ညင်သီးရောင်းချဖို့ဈေးကွက်မရှိတာကြောင့်စွန့်ဖြစ်နေရတာဖြစ်ပါတယ်။အခုနှစ်ဇွန်လအတွင်းကရှမ်းပြည်နယ်အောင်ပန်းကုန်စည်တိုင်းမှာခရိုင်ညင်သီးတပိတ်တာကို4,000ကျပ်လောက်ပေါက်ဈေးရှိခဲ့ပေမဲ့လက်ရှိမှာတော့ခရိုင်ညင်သီးအမဲ့အရဲအစိမ့်တန်ရောင်အမျိုးသားအားလုံးတပိတ်သားကို900ကနေ800ကျပ်လောက်သာပေါက်ဈေးရှိနေတာဖြစ်ပါတယ်။တောင်သူတွေတိုင်းရောင်းချတဲ့ဈေးကွက်မှာတော့တပိတ်သားကို200ကနေ900ကျပ်လောက်ပေါက်ဈေးရှိနေတာပါ။ဒါပေမဲ့ရန်ကုန်ပါဝင်စစ်ဖြစ်နေတဲ့သခိုင်းမကွေးနဲ့ပြည်နယ်ဘက်တွေမှာတော့ခရိုင်ညင်သီးတပိတ်သားကိုအနိုင်ဆုံးဈေး3,000ကနေ2,000ကျပ်လောက်ထိမြင့်တက်နေတာကိုတွေ့ရပါတယ်။စစ်တကအနာသိမ်းပြီးနောက်ပိုင်းမှာဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်ကုန်ကားငှားရမ်းကတွေမြင့်တက်လာတာအပါအဝင်လန်ခီပိုင်းလုံဆောင်ဆိတ်ချရမှုမရှိတာလန်ခီမှာအခွန်ကောက်ခံတဲ့ဂိတ်တွေများလာတာစတဲ့အခက်ခဲတွေကြောင့်ရှမ်းပြည်နယ်ကလေယာထွက်ကုန်တွေကိုပြည်မဘက်ကိုတင်ပို့ရောင်းချနိုင်မှုနည်းပါးသွားပြီးအခုလိုဆုံးရှုံးမှုတွေနဲ့ရင်ဆိုင်လာရတာဖြစ်တယ်လို့အောင်ပန်းမြို့ဒေသခံတီးနှံပွဲရုံပိုင်ရှင်တဦးကသုံးသပ်ပြောဆိုထားပါတယ
်။ချင်းရောင်းဝယ်အေးပြီးဈေးစပိုက်ကျဆင်းနေပါတယ်ပြင်ပတင်ဖို့ခက်ခဲရှိနေပြီးပြင်တွင်းမှာလည်းအယောင်းဝယ်အိန္ဒိယကြောင့်ဂျင်းစီကထွက်လောက်ကျဆင်းသွားတာဖြစ်တယ်လို့တောင်သူတွေနဲ့ကုန်သည်တွေကပြောပါတယ်။မြန်မာဂျင်းကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုအများဆုံးတင်ပို့ရောင်းချနေရတာပါ။လက်သလောမှာရခိုင်ပြည်နယ်ကမြို့နယ်အများစုနဲ့နတ်ဆက်ကုန်သွယ်ရေးစခန်းတွေကိုရခိုင်တပ်တော်အေအေကထိတ်ချုပ်ထားပြီးရန်ကုန်ကနေရခိုင်ပြည်နယ်ကိုစားတောက်ကုန်နဲ့ဆေးဝါးသယ်ယူဝေးကိုတော့စစ်ကောင်စီကပိတ်ပင်ထားတာပဲဖြစ်ပါတယ်။ဂျင်းဒီကစိုက်ပြိုးတဲ့ရှမ်းပြည်နယ်တောင်ပိုင်းအောင်ပန်းဈေးကွက်မှာတော့ပြီးခဲ့တဲ့နှစ်စက်တင်ဘာလကဂျင်းဥမတပိတ်တာကို8,000ကျပ်လောက်ထိပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တပိတ်တာကို2,000ကနေ4,500ကျပ်ဝန်းကျင်ပေါက်ဈေးနဲ့သာရောင်းချနေရတာဖြစ်တယ်လို့တောင်ကြီးမြို့ကလေယာထွက်ကုန်ရာဝယ်ရေလောက်ကိုင်းတူကိုမျိုးမင်းကပြောပါရယ် အခုရပိုင်းမှာအောင်ပန်းကုန်စည်တိုင်းကိုတောင်ကြီးဟဲဟိုပင်တရာရွမ်းငန်နန်းစံနဲ့လွိုင်လီဒေတာထွက်ခြင်းတွေဝင်ရောက်နေပြီးရှမ်းပြည်နယ်ထွက်ခြင်းကိုရန်ကုန်စိတ်ကန်ကနေစကဘူးနိုင်ငံကိုတန်ချိတ်နိုင်ငံတင်ပို့မှုရှိနေတယ်လို့လည်းကုန်သည်တွေကပြောဆိုထားပါတယ
်ရုရှားကိုရေထွက်ကုန် MOU ထိုးထားပေမဲ့ဈေးအဆင်မပြေလို့မတင်ပို့ရသေးဘူးလို့ပြောဆိုလာပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့ရေထွက်ကုန်ကိုရုရှားနိုင်ငံကိုတင်ပို့နိုင်ဖို့နှစ်နိုင်ငံအစိုးရချင်းနားလည်မှုစာချုပ်လွန် MOU လက်မှတ်ရေးထိုးထားပေမဲ့ဈေးညှိနှိုင်းမှုအဆင်မပြေလို့တင်ပို့နိုင်မှုမရှိသေးဘူးလို့မြန်မာနိုင်ငံငါးလုံးငါးဖွဲ့ချုပ်ကပြောပါတယ်ပြီးခဲ့တဲ့2022ခုနှစ်နှစ်ကုန်ပိုင်းကတည်းကရုရှားနိုင်ငံကိုရေထွက်ကုန်တင်ပို့နိုင်ဖို့ MOU ရေးထိုးခဲ့တာဖြစ်ပြီးလက်ရှိမှာနှစ်နိုင်ငံညှိနှိုင်းဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်နေဆဲဖြစ်တယ်လို့ဆိုပါတယ
်ဟုတ်ဒီခေါက်ကုန်မှာသူကအဓိကပုံကိုသူကပို့လို့တင်တယ်ကိုလိုဂျင်နာဟောပြောတလားတလားဟိုသူတန်ရင်နဲ့ချီပြီးတော့ဒီလိုပြောတာပေါ့နော်အဲဒါပေမဲ့လည်း तू ကဈေးကြတော့တေယုံနဲ့တိတ်မပေါ့ဘူးသူမပေးတယ်ဘူးနော်အဲကျွန်တော်တို့ကတေယုံပို့ဆောင်စီရိတ်ကြီးတွက်ချက်ပြီးတော့ကြည်ရသေးရဲ့ကြည်တော့သူတို့ဝယ်သေးနေတာမကတ်ဘူးဖြစ်နေတယ်ဘာမကူဖြစ်တာဟိုကထားနည်းနိုင်တာတွေလည်းနည်းနည်းရှိသေးတယ်ပေါ့နော်လောလောဆယ်တော့အဲ့လောက်ပဲပေါ့တော့အသေးစိတ်ပြောလို့မရသေးဘူးပေါ့နော
်ရုရှားကမြန်မာရေထွက်ကုန်တွေကလည်းပနာမီပဇွန်ဖြူကသာအဓိကဝယ်ယူလိုတာဖြစ်ပြီးပေးတဲ့ဈေးနှုန်းကတရုတ်ကဝယ်လက်ပွဲစားတွေကိုရောင်းချရတဲ့ဈေးထက်အနည်းငယ်သာမင်မဲ့တည်ယူဈေးနဲ့ရှင်ရင်တရုတ်ဈေးကွက်ကပိုတွက်ရှည်ကြိုက်တယ်လို့ကုန်သည်တွေကပြောပါတယ်2022ခုနှစ်ကပနာမီပဇွန်ဖြူတံတန်းကိုအမေရိကန်ဒေါ်လာ6000လောက်ပေါက်ဈေးရရှိခဲ့ပြီးလက်ရှိမှာတော့တံတန်းကိုအမေရိကန်ဒေါ်လာ6500ကနေ8000လောက်ထိဈေးရရှိနေတာဖြစ်ပါတယ်မြန်မာနိုင်ငံကပနာမီပဇွန်ဖြူကိုတရုတ်နိုင်ငံကိုအများဆုံးတင်ပို့နေပြီးဂျပန်ဈေးကွက်ကိုတော့ဒုတိယအများဆုံးတင်ပို့နေတယ်လို့တင်းနာရီတိုင်းဒေသကြီးငါးလုံငန်းအဖွဲ့ချုပ်ရဲ့အဆိုပါတာဝန်ရှိသူကဆက်လက်ပြောဆိုပါတယ
်ကျွန်တော်တို့မှာကအရင်းကြီးကအရမ်းများတယ်လေအဲ့တော့သူတို့စီကိုရွှေချောင်းကိုသူတို့စီကိုဖူးမဲ့ခါကြတော့ကိုနေနာကြီးလို့ကျွန်တော်တို့ကဟိုဖူးမာတွေကြတာပေါ့နော်ကိုနေနာနဲ့ဖူးမာတွေကြတာလို့အဲဒီရှားကွာဒီလိုတွက်ချက်မှဟာဒီကွက်ရှိပြီးတော့ဒီကွက်မကိုက်ရင်အဆင်မပြေဘူးကျွန်တော်တို့ဘက်ကလေတွက်ချက်ကြီးပို့လာဒီကွက်မကိုက်ဘူးဆိုရင်အဆင်မပြေဘူးအလကားဖြစ်မှာပေါ့နော်အခုဒီကတင်နေတာကတော့တရုတ်ကိုတင်ပို့နေတယ်အဲသူတို့စီကတရုတ်ကိုတင်ပို့တာလေသူတို့စီကဒီပွဲစားတွေကတရက်ဆင်းဝယ်ရအောင်ဆိုတော့လေဒီကွက်ကခိုင်မာခိုင်ခိုင်မာမာမရှိဘူးလို့ပြောလို့ရတယ်အခုဒီတရုတ်ကအကောက်ခွန်ဘက်ကနေပြီးတော့ DCC အပြင်းအပြင်းလက်မှတ်ပေါ့နော်အဲ့ဒါလည်းမရသေးဘူး
ပနာမီပဇွန်ဖြူမျိုးစိတ်သားလောင်းတဲ့အစာတွေကိုထိုင်းနိုင်ငံကဝယ်ယူပြီးရောင်းနှန်းဝင်အဆင့်ကိုရောက်ရှိလာစေဖို့အချိန်3လကျော်လောက်အဆင့်ဆင့်မွေးမြူရတာဖြစ်ပါတယ်။မွေးမြူရေးကုန်ကြမ်းဈေးကတော့အကျယ်ဝန်းတဟတာလောက်ကိုစုစုပေါင်း736,000လောက်ရှိတယ်လို့ဆိုပါတယ
်။အခုစပီးစက်တင်ဘာလ5ရက်နေ့ကနေ10ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်တည်နေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ဒေါ်လာငွေလဲလုံးပြန်ချဆင်းလာရကနေပို့ကုန်ဘယ်ရီနဲ့တူပြင်တွင်းတုံးပင်ဈေးတွေလည်းလိုက်ပါချဆင်းနေပါတယ်ဒေါ်လာငွေလဲလုံးအကျနဲ့တူမက်ပယ်ပယ်ဆင်းကုန်ဈေးကတစ်ပတ်လောက်အကျရှိခဲ့ပြီးစက်တင်ဘာလ17ရက်နေ့ကရန်ကုန်ဈေးကွက်မှာတော့မက်ပယ် FAQ တံတန်းကို39,500ကျပ်နဲ့ပယ်ဆင်းကုန် Red RC တံတန်းကို48,900ကျပ်ပေါင်ဈေးဖြစ်ပေါ်နေပါတယ်အခုလဆန်ပိုင်းကဖြည့်ခဲ့တဲ့ဈေးနဲ့ရှင်ရင်တပတ်အတွင်းမဲ့ပဲတတန်ကိုကျက်မသိဝန်းကျင်နဲ့ပဲစင်ကုန်တတန်ကိုကျက်3သိန်းခွဲဝန်းကျင်လောက်ဈေးကျဆင်းသွားခဲ့တာကိုတွေ့ရပါတယ်မြန်မာမဲ့ပဲနဲ့ပဲစင်ကုန်ရဲ့အဓိကဝယ်လည်းဖြစ်တဲ့အိန္ဒိယမှာတော့ပွဲတော်ကာလအတွက်ပဲလိုအပ်ချက်များနေရကြောင်းမဲ့ပဲပဲစင်ကုန်ဈေးတွေပြတ်တက်လာနိုင်တယ်လို့လည်းပဲစည်းကွက်ဆောက်ကြည့်သူတွေကသုံးသပ်ထားကြပါတယ်
တိုင်းမျိုးစုံဈေးကွက်မှာတော့မိုးနှမ်းတွေစတင်ဝင်ရောက်နေပြီဖြစ်လို့ဈေးကျဆင်းနေပါတယ်။မန္တလေးဈေးကွက်မှာစတင်မှာ9ရက်နေ့ကနှမ်းဖြူဂျပန်45ပိတ်သာဝင်တအိတ်ကို4,300ကနေ4,400ကျပ်။နှမ်းဖြူရိုးရိုးက3,500ကနေ3,600ကျပ်။နှမ်းညိုတစ်တအိတ်ကို3,000ကနေ3,200ကျပ်။အသီးသီးပေါက်ဈေးရှိနေပြီးတစ်ပတ်အတွင်းနှမ်းမျိုးစားလိုက်တအိတ်ကို1,000ကနေ4,000ကျပ်လောက်ထိဈေးကျဆင်းသွားပါတယ်။နန်းနစမုံကတော့တအိတ်ကို4,900ကနေ4,800ကျပ်လောက်ပေါက်ဈေးရှိနေပြီးတစ်ပတ်အတွင်း15,000ကျပ်လောက်ထိဈေးကျဆင်းသွားတာကိုတွေ့ရပါတယ်
အမေရိကန်ဒေါ်လာငွေလဲနှုန်းပြန်ကျဆင်းလာတာပါဝင်မြေပဲအတိတ်တွေဈေးကွက်ထဲဝင်ချိတ်ဖြစ်လို့လောင်သမားတွေကထုတ်ရောက်လာတာကြောင့်ဈေးပြန်ကျဆင်းလာတယ်လို့ကုန်သည်တွေကပြောပါတယ်။မန္တလေးဈေးကွက်မှာတော့စက်တင်ဘာလ10ရက်နေ့ကမြေပဲ S1 လုံးဆက်တင်ကတပိတာကို9100ကနေ9300ကျပ်ပေါင်ဈေးရှိပြီးနေရာကျပ်ဈေးကျဆင်းသွားပါတယ်။ညီပဲ S1 season ကတော့တပိတာကို9900ကနေ8500ကျပ်ကြာပေါက်ဈေးရှိပြီးတပိတာကို300ကျပ်ဈေးကျဆင်းသွားပါတယ်။ညီပဲအနီလုံးဆန်ကတော့တပိတာကို8600ကနေ8800ကျပ်လောက်ပေါက်ဈေးရှိပြီးတပိတာကို200ကျပ်ဈေးမြင့်တလာတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနေ့ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
လျာစီဝါသတင်းများအစီအစဉ်ကို Former Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဥဒုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာပါ။အာဆာနိုင်ငံတချို့မှာရေကြီးရေရှမ်းပြီးလူမှုဘဝတွေထိခိုက်နေရတဲ့အချိန်ထဲမှာပဲဥရောပတောင်အမေရိကနဲ့အာဖရိကတိုက်နိုင်ငံတွေမှာတော့မိုးခေါင်ရေရှားပြီးတော့မြေရေတွေခန်းချောက်လာပါတယ်။ကမ္ဘာပူချိန်တွေစံချိန်တွေမြင့်တက်လာတဲ့အတွက်ဥဒုယာတီပြောင်းလဲမှုထိန်းချုပ်ရေးအရေးပေါ်ဆောင်ရွက်ဖို့ပြက်ကွက်ရင်အခြေအနေတွေပိုဆိုးဝါးလာနိုင်တယ်လို့ပညာရှင်တွေကသတိပေးနေပါဗျ။ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။ဘရာဇီးလ်နိုင်ငံမှာမိုးခေါင်မှုကိုစတင်မှတ်တမ်းတင်လာခဲ့တဲ့အနှစ်80အတွင်း2024ခုနှစ်မှာအဆိုးဆုံးအခြေအနေကိုရောက်လာပြီးတော့တနိုင်ကလုံးဒေသ60ရာခိုင်နှုန်းလောက်မှာမိုးခေါင်ရေရှားနေပါတယ်။အမေဇုန်မြေဝန်ထဲကမြစ်တွေချောင်းတွေမှာလဲစံချိန်တင်တဲ့အထိရေတွေအနှိမ့်ဆုံးကျသွားပါတယ်။မိုးခေါင်ပြီးတော့6တွေ့အလုံးနဲ့အတွဲစက်တင်ဘာပထမပတ်အကျွဲမှာရင်တော်မီလောင်တဲ့နေရာပေါင်းက36,000ကျော်အထိရှိလာပါတယ်။တောင်ယာမီရှို့တာတစ်တော်တွေပြုံနေလာတာစားတဲ့လူလုံရတွေကြောင့်အခုလိုတော်မီတွေပိုးပြီးတော့ပြင်းထန်လာတာလည်းဖြစ်ပါတယ်။အော်တိုဘာလအထိမိုးရွာသွန်းနိုင်ခြင်းမရှိတဲ့အတွဲမြစ်ရေခန်းချောင်းမှုပိုဆိုးလာလိမ့်မယ်လို့လည်းခန့်မှန်းပါတယ်။အမေဇုန်အပူပိုင်းတစ်တော်ကြီးမှာမိုးခေါင်နေတဲ့အချိန်မြောက်ပိုင်းနိုင်ငံဖြစ်တဲ့ပါရာဂွေမှာလည်းနှစ်ပေါင်း120လောက်အတွင်းအဆိုးဆုံးအထိမြစ်ရေခန့်ချောက်ပြီးတော့ရေလန်းကုန်သွယ်ရေးကိုပါထိခိုက်လာပါတယ်။မိုးလီဝသနဲ့ဇလဗေဒညွန်ကြားမှုဦးစီးဌာနကလက်ထောက်ညွန်ကြားရေးမှု George Sanchez ကအခုလိုပြောပါတယ
်။
အရေးအကြီးဆုံးပါရာဂွေနဲ့ပါရာနာမြစ်နှစ်ဆင်းထဲမှာရေတွေစိုးရင်စရာကောင်းလောက်အောင်ကျဆင်းသွားပါတယ်။ပါရာဂွေမြစ်ထဲမှာတော့အဆိုးဆုံးမှာနှစ်ပေါင်း100ကျော်အတွင်းမြည်ရအနှိမ်ဆုံးကိုရောက်နေပါတယ်။
ကုန်းတွင်ပိတ်ပါရာဂွေးနိုင်ငံဟာစိုက်ပျိုးထုတ်ကုန်တွေအဓိကတင်ပို့တဲ့ထိပ်တန်းနိုင်ငံတစ်ခုဖြစ်ပြီးကုန်စည်ပို့ဆောင်ရေး80ရာခိုင်နှုန်းအထိရေလန်းကိုရာအားထားနေရတာပါ။ဘရာဇီးနိုင်ငံမှာစတင်စီစဉ်လာတဲ့ပါရာဂွေးပါရာနာရေလန်းကြောင်းဟာဘရာဇီး၊ဥရုဂွေး၊ပါရာဂွေးနဲ့ဘိုလီးဗီးယားအပြင်အာဂျင်တီးနားနိုင်ငံကိုဖြတ်ပြီးတော့ပင်လယ်ထဲစီစဉ်တဲ့မြေကြောင်းဖြစ်ပြီးမိုင်ပေါင်း2100ကျော်ရှည်လျသလိုဒေသတွင်အရေးပါလာတဲ့ရေလန်းကြောင်းကြီးလည်းဖြစ်ပါတယ်။တခါအိန္ဒိယပြည်သူနိုင်ငံမလဲမိုးခေါင်ရေရှားမှုအရေးပေါ်အခြေအနေထုတ်ပြန်ထားရပါတယ်။ဘရာဇီးနဲ့ကိုလံဘီယာနိုင်ငံတို့နဲ့ထိစပ်နေတဲ့အကြီးဆုံးပြည်နယ်ထဲမှာမိုးခေါင်ပြီးတော့မြေရေတွေခန်းချောက်လာတဲ့အတွေ့အဓိကရေချောင်းကုန်စည်ပို့ဆောင်ရေးထိခိုက်ပြီးကုန်စည်နှုံးတွေတက်လာပါတယ်။ပြည်သူမိုးလေဝသနဲ့ရေအရင်းမြစ်ဌာနရဲ့အဆိုအရအမေဇုန်မြစ်ရေဟာပင်လယ်ရေမျက်နှာပြင်အထက်16.36မီတာအထိကျဆင်းလာပါတယ်။နိုင်ငံတွေအခြားမြစ်တွေလည်းရေခန်းချောက်လာနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မိုးခေါင်ရေရှားမှုကြောင့်တောက်သုံးရေရှားပါလာပြီးသံဃာတွေတွေလည်းအသက်မွေးဝန်းကြောင်းထိခိုက်နေရပါတယ်။တခါဥရောပတောင်ပိုင်းနဲ့အရှေ့တောင်ပိုင်းနိုင်ငံတို့မှာလည်းမိုးခေါင်ပြီးတော့ရေတွေခန့်ချောက်လာတာကြောင့်ရေအားလျက်စစ်ထုတ်လုပ်ရေးနဲ့စီးပွားရေးလုပ်ငန်းတွေပါထိခိုက်နေပါတယ်။ဘော့စနီးယားနိုင်ငံထဲကရေအားလျက်စစ်ထုတ်လုပ်နေတဲ့ကန်ကြီးတွေမှာမြေအက်ကွဲကြောင်းကြီးတွေနဲ့ခြောက်သွေ့လို့နေပါတယ်။ဇူလိုင်လကစပြီးတော့အပူချိန်တွေမြင့်တက်လာတဲ့အတွက်ကန်တွေနဲ့ချောင်းတွေမြောင်းနေတာမကမြေအောက်ရေတွေပါခန့်ချောက်လာတာပါ။ဘော့စနီးယားမိုးလေဝသဌာနကဥဒုယာတီသိပ္ပံပညာရှင်ဘာခီယာကရာဂျာနိုဗစ်ကအခုလိုပြောပါတယ်။ဘော့ဒစတိုင်ဝရီကမေဇရီမဆွန
်နာခရစ်တချင်းနီဗိုင်မာနီရေတွေချောင်းတွေထဲကရေတွေစိုးရင်စရာကောင်းလောက်ကျဆင်းလာပါတယ်။တောက်သုံးရေအရင်းမြစ်ဖြစ်တဲ့မြေအောက်ရေတုလည်းအလားတူကျဆင်းလာနေပါတယ်။ဒီချင်းတွေဟာမိုးကောင်ရေရှမ်းမှုတရှည်လွန်းတာကြောင့်ရောတမိုင်းမှာစံချိန်တလောက်အောင်အပူချိန်တွေမြင့်တက်လာတာကြောင့်ဖြစ်လာတာပါ။မိုးခေါင်ရေရှားမှုတွေကိုကျွန်တော်တို့မှတ်တမ်းတင်လာတာနှစ်ပေါင်း135နှစ်ရှိပါပြီ။ခြေနေတွေကအလွန်စိုးရိမ်စရာကောင်းနေပါပြီ
။2024နှစ်ရာသီကတော့တနင်္ဂနွေမှာအပူချိန်တွေစံချိန်တက်တင်အောင်မြင့်တက်လာပြီး30ဒီဂရီဆယ်လ်ဆစ်အထိ66ရက်ဆက်တိုက်ကျုံခဲ့ရသလိုညအချိန်မျိုးမှာတော့အပူချိန်ကကျမသွားပါဘူး။အ အခုလိုရေတွေခန်းချောက်လာတဲ့အတွက်စွမ်းအင်လိုအပ်ချက်40ရာခိုင်နှုန်းမှာတုံးနေရတဲ့ရေအားလက်စစ်ထုတ်လုပ်မှုတွေပါထိခိုက်လာပါတယ်။1950ပြည်လုံးနှစ်တွေမှာနေဒီပါမြေရွေတွေနဲ့တိဆောက်ခဲ့တဲ့ဒီသမန်ကနေလက်စစ်တပ်အား922မီဂါဝတ်အထိထုတ်လုပ်နေတာဖြစ်ပြီးလှပတဲ့ကန်ကြောင်ဒေသခံတွေဒါမှကနိုင်ငံတကာခီးသွားတွေကြားလူကြိုက်များတဲ့နှွေရသည့်အပန်းဖြေနေရလည်းဖြစ်ပါတယ်။အခုလိုရေတွေခန်းလာတဲ့အတွက်လုပ်ငန်းတွေထိခိုက်လာရတယ်လို့ကမ်ဘေးအပန်းဖြေစခန်းပိုင်ရှင်Davis Kabelaga
pio vare. Bo zagrievanie naravno da direktno utiče na na vodostaj.
Ba puche mjetan mu ye ta yai ta ya mu cha. Chablanika kanema khu lo ye re khan chao la ra ba. Kampat le ko ma pyet si aw ngwe re a mya ji tong mi lo thain thain ya ba de. Ye cha twa lo shwun nun ne pao de nya re so yin le chauk sit khe re pho tha ra ba. Da chaung long ngan ye a chu a myet re ga kan pyu pyin yi the be the tong nya ba de lo pyo so twa ra ba. A khu lo a che a ne myo re chaung ပိုးပြီးတော့ဆိုးရလာမဲ့ဥဒူရသည်ပြောင်းလဲမှုအရေးကြိုတင်ပြင်ဆင်ဖို့ပြည်သူရဲ့တောင်းဆိုတန်တွေလည်းတိုးလာနေပါတယ်
။ဒါကတော့နာမပရောစတဲ့ yedino da se prilagodimo i pripremimo takvi uslovima
။အလုပ်ကံဆောင်ရွက်တဲ့နီလန်းတွေအတိုင်းကျွန်တော်တို့ပြင်ဆင်ဆောင်ရွက်လို့တော့ရပါတယ်။ဥရယာသည်ပြောင်းလဲမှုရဲ့ဆိုးကျိုးတွေကိုဘော့စနီးယားဟာဇီဂိုဗီနာမှာပဲကြုံတွေ့နေရတာမဟုတ်ပါဘူး။တစ်ကမ္ဘာလုံးမှာရင်ဆိုင်နေရတာဖြစ်ပါတယ်။တခြားသူတွေရဲ့အတွေ့အကြုံကိုသင်ခန်းစာယူသင့်ပါတယ်။
အမေရိကန်နိုင်ငံကော်လိုရာဒိုပြည်နယ်ကစလို့ပြင်သစ်စပိန်နဲ့ဘောကန်ဒေသနိုင်ငံတွေအပြင်ဘရာဇီးလ်နိုင်ငံအမေဇုန်တစ်တော်ထဲအထိဒေသဆောင်မှာစီးဆင်းနေကြတဲ့မြစ်တွေ၆နေမှာကပအပူချိန်မြင့်တက်ပြီးတော့ရေတွေခန့်ချောက်လာနေတာပါလူဦးရေတိုးပေါ်မှုဥဒုရသည်ပြောင်းလဲမှုတစ်တော်ပြုံးတင်မှုအားနည်းတဲ့အုပ်ချုပ်မှုစနစ်နဲ့ထိရောက်မှုမရှိတဲ့ဆယ်မြောင်းစနစ်တွေကြောင့်နှုတ်နေတဲ့ဂေဟဗေဒစနစ်တွေထိခိုက်ပျက်စီးလာရပြီးလူတွေအထက်တောက်သုံးရေချိုတွေလည်းပိုမိုရှာပါလာနေတာပါဒါကြောင့်လဲကုလသမဂ္ဂအပါဝင်တဘာဝပတ်ဝန်းကျင်ရေးရာပညာရှင်တွေကဥဒုရသည်ပြောင်းလဲမှုထိန်းချုပ်ရေးအာသွန်ခွန်ဆိုင်ဆောင်ရွက်ကြဖို့အရေးတကြီးတိုက်တွန်းနှိုးဆော်နေတာလည်းဖြစ်ပါတယ်။ကျမနင်္ဂလာပ
ါ။ဥဒုရသည်နဲ့နာဂတ်ကဘာအစီအစဉ်ကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမဆန်တော်ချိန်ည9:00ကနေ 10:00 အထိ Washington DC မြို့တော်ကနေဇက်တိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်အခုတခါတော့နောက်ဆုံးကြန့်ရှိတဲ့ပတ်စင်ကဏ္ဍဖြစ်တဲ့တင်းနေတဲ့ကသုတအစီအစဉ်ကိုထုတ်လွှင့်ပေးမှာပါမြန်မာပြည်သားတွေအကြောင်းမျိုးကြောင့်နီလန်းဘောင်းစုံနဲ့တွားရောက်နေတဲ့မြန်မာအိန္ဒိယထိုင်းနိုင်ငံအကြောင်းတည်ထားတဲ့အချက်အလက်တွေကိုမညညိုလင်းနဲ့ငါတင်းနေတဲ့ကသုတအစီအစဉ်မှာပြောပြထားပါတယ်ခင်ဗျာ
မြန်မာအင်ဂျင်ထိုင်းနိုင်ငံဟာအရှိတောင်အာရှနိုင်ငံတွေထဲမှာအင်ဒိုနီးရှားနဲ့မြန်မာပြည်ရင်တတိယအကြီးဆုံးနိုင်ငံတစ်ခုဖြစ်ပါတယ်။အကျယ်ဝန်းစတူရန်ကီလိုမီတာ 5,300 ကျော်ရှိတာပါ။ပြည်내နိုင်ငံနဲ့အရွယ်အစားတူတူလောက်လို့ပြောနိုင်ပါတယ်။နိုင်ငံအရွယ်အစားကမြန်မာနိုင်ငံထက်နည်းနည်းသေးပေမဲ့လူဦးရေကတော့မြန်မာနိုင်ငံထက်များပါတယ်။အခု2024နောက်ဆုံးတွက်ချက်မှုတွေအရတော့လူဦးရေ80တန်းကျော်ရှိနေပါပြီ။ထိုင်းနိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိယနိုင်ငံတွေကမြန်မာနိုင်ငံအပြင်လာအို၊ကမ္ဘောဒီးယားနဲ့မလေးရှားနိုင်ငံတို့ဖြစ်ကြပါတယ်။ထိုင်းနိုင်ငံမှာထေရဝါဒဗုဒ္ဓဘာသာကအဓိကမြို့ဖလားဘာသာတရားဖြစ်တာကြောင့်လူဦးရေ90ရာခိုင်နှုန်းကဗုဒ္ဓဘာသာကိုယုံကြည်ကူးကွယ်ကြသူတွေပါ။ဒါပေမဲ့ထိုင်းနိုင်ငံရဲ့အခြေခံဥပဒေမှာတော့ဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာလို့ပြဋ္ဌာန်းပြောဆိုထားတာမရှိပါဘူး။နိုင်ငံရဲ့လုံခြုံရေးကိုထိခိုက်ပျက်စီးစေမှုမဖြစ်ရင်ဘယ်ဘာသာကိုမဆိုလွတ်လပ်စွာကူးကွယ်နိုင်တယ်လို့ပြောဆိုထားပြီးဗုဒ္ဓ၊အစ္စလာမ်ဟိန္ဒူစစ်နဲ့ခရီးယန်စတဲ့ဘာသာတရား၅မျိုးကိုဥပဒေနဲ့အတိအမှန်ပြုပေးထားပါတယ်ထိုင်းရဲ့အုပ်ချုပ်မှုစနစ်ပုံစံကတော့တပ်ဦးဆောင်ပိုင်းဘယင်စနစ်နဲ့တွဲဖက်ထားတဲ့ပါလီမန်ဒီမိုကရေစီစနစ်ပဲဖြစ်ပါတယ်နိုင်ငံရဲ့အကြီးအမြတ်ဆုံးပုဂ္ဂိုလ်ကတော့ဘယင်ပါပဲဒါကြောင့်လဲထိုင်းနိုင်ငံမှာဘယင်ဘယင်မိသားစုဘယင်စနစ်နဲ့ပတ်သက်ပြီးဝေဖန်ပြောဆိုမှုကိုဥပဒေပြုတားမြစ်ထားတာပါအခုလက်ရှိဘယင်ကတော့ချက်ကရီမင်းဆက်ဆယ်စဲမြောင်မဟာဝါချီရာလောင်ကွန်ဖြစ်ပါတယ
်
လေထုံးစံယုံကြည်မှုတွေထဲမှာနှကုံးအိမ်လေးတွေကိုထိုင်းမှာရှိတဲ့အိမ်တွေအပါအဝင်အဆောက်အဦတိုင်းလိုလိုမှာထားရှိကြပါတယ်။ထိုင်းလူမျိုးတွေဟာဥကောင်းကိုအထွတ်အမြတ်ထားတဲ့အတွက်ကလေးငယ်တွေကအစားဘဲလူဥကောင်းကိုမှအကြောင်းမဲ့ထိတာကင်နာတွေမလုပ်ရပါဘူး။ဒါအပြင်ထိုင်းငွေကြီးကိုခြိတော့တဲ့နေနာကိုလည်းဥပဒေအရတားမြစ်ထားတာပါ။အိမ်ညီမွေဖဲကားမောင်းရင်လည်းပြစ်မှုဖြစ်စီတာမို့သတိထားစရာတစ်ခုပါပဲ။ထိုင်းနိုင်ငံရဲ့မြို့တော်အမည်ကဘန်ကောက်ဆိုပြီးနိုင်ငံတကာကအသိမှတ်ပြုထားတဲ့မြို့အမည်ဖြစ်ပေမဲ့ဘန်ကောက်မြို့ကိုထိုင်းလိုခေါ်ဆိုတာရှိပါတယ်။ဘန်ကောက်မြို့ရဲ့ထိုင်းလိုအမည်ကတော့စကလုံး168လုံးရှိတာမို့ကမ္ဘာမှာအရှေ့လျားဆုံးမြို့အမည်လို့လည်းပြောလို့ရပါတယ်။ Banana Thai School ဆိုတဲ့ website မှာတော့ဘန်ကောက်မြို့ရဲ့ထိုင်းလိုအမည်ကိုအခုလိုပြောပြထားတာပါ
။ Bangkok's full name, which is the longest city name in the world. The full name of Bangkok is กรุงเทพมหานครอมรรัตนโกสินทร์มหินทราอยุธยามหาดิลกภพนพรัตน์ราชธานีบุรีรมย์อุดมราชนิเวศมหาสถานอมรพิมานอวตารสถิตสักทัติยะวิษณุกรรมประสิทธิ์ It consists of 168 letters
ထိုင်းလူမျိုးတွေကတော့ဘန်ကောက်လို့အသုံးနေကြပြီးဒီအမည်အရှေ့ကြီးရဲ့အတူကောက်အဖြစ်ခရုံထစ်လို့ပြောတာမျိုးရှိသလိုခရုံထစ်မဟာနခွန်လို့လည်းပြောကြပါတယ်ထိုင်းနိုင်ငံရဲ့တခြားထူးထူးခြားခြားအကြောင်းအရာတွေကတခုကထိုင်းနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာအနောက်နိုင်ငံတွေရဲ့ကိုလိုနီအုပ်ချုပ်မှုအောက်ကိုမကျရောက်ခဲ့တာပါပဲနိုင်ငံသားခီးသွားဧည့်သည်တွေအလဲပတ်များတဲ့ထိုင်းနိုင်ငံဟာအခု2024ခုနှစ်အတွင်းနိုင်ငံသားခီးသွားဧည့်သည်ပေါင်း39သန်းနီးပါးလာရောက်လည်ပတ်ကြတာကြောင့်ကမ္ဘာအဆင့်ရှင်နေရမှာရှိနေတာပါရှင
်။သတင်းတွေကသုထစီစဉ်ကိုမညညိုလင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွန့်ပေးနေပါတယ်။အခုတော့ကြန့်ရှိနေသေးတဲ့ချိန်တွင်းမှာသတင်းချင်းချုပ်ကိုကိုဝင်းမင်းကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာမှာရေဘေးပြင်းထန်နေခြင်းပြပအကူညီရရဲ့လှုပ်ရှားမှုစစ်ကောင်စီကောင်ဆောင်ကပြောလိုက်ပါတယ်။ရှမ်းပြည်နယ်၊ကရင်ပြည်နယ်၊ကယားပြည်နယ်၊ပဲခူးတိုင်း၊မန္တလေးတိုင်းတို့ပါဝင်ပြည်နယ်နဲ့တိုင်းခုနှစ်ခုမှာကြေကြေပြန့်ပြန့်ရေကြီးနေတာကြောင့်ပျောက်ဆုံးသူတွေများလာတယ်လို့ကုညီကယ်ဆယ်ရေးလုပ်နေသူတွေကပြောနေပါတယ်။တချို့နေရာတွေမှာတော့ရေနဲ့ငယ်ပြန်ချနေပါတယ်။ရှမ်းပြည်နယ်တောင်ပေါ်မြို့ဖြစ်တဲ့ကလောမြို့မှာရေကြီးမြေပြိုကျမှုတွေဖြစ်ခဲ့ပြီးရာနဲ့ချီတည်ဆုံတယ်လို့ဒေသတွေကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။အများဖြင့်လည်းပျောက်ဆုံးနေစေဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒီရန်ကုန်ဘက်အတွက်စက်တင်ဘာ18ရက်အင်္ဂါနေ့ကနေ21ရက်စနေနေ့အထိရန်ကုန်မြို့ကြီးကြီးနိုင်တဲ့အတွက်မြေကမ်းတစ်လျှောက်နေထိုင်သူတွေသတိထားဖို့မိုးစလဌာနကသတိပေးထားပါတယ်။ကြိုတင်ခန့်မှန်းချက်တွေအရဒီ19နဲ့20ရက်နေ့တွေမှာမိုးအကြီးကျယ်ရွာသွန်းနိုင်ပြီးရန်ကုန်မြို့ဟာအဲ့ဒီနေ့တွေမှာအမြင့်ဆုံးရေမှတ်ကိုရောက်နိုင်တယ်လို့မိုးစလဦးစီးဌာနမိုးလေဝသပညာရှင်ဦးဝနိုင်ကသတိပေးထားပါတယ်။ပစနောင်ချောင်းငမိုးရိပ်ချောင်းတွေမှာရေရှမ်းထပ်ပေါက်ထက်နှစ်ပေလောက်အထိမြင့်တက်နိုင်တယ်လို့လည်းသူကပြောပါတယ်။ရန်ကုန်မြို့မှာရေကြီးနိုင်ခြင်းနှဲပေမဲ့လည်းရန်ကုန်မြေကမ်းသားမှာနေထိုင်သူတွေတော့သတိထားကြဖို့သူကအလင်းနဲ့သတိပေးခဲ့ပါတယ်ခင်ဗျာ။အခုလိုမြန်မာနိုင်ငံတဝန်းနေရာတော်များများရေကြီးလို့ပြည်သူတွေရေဘေးဒုက္ခကြုံနေရချိန်မှာစစ်ကောင်စီကတော့ကချင်နဲ့ရှမ်းမှာလက်နက်ကြီးနဲ့လေကြောင်းပစ်ခတ်မှုတွေဆက်လုပ်နေပါတယ်။ကချင်ဘက်ဖားကန့်မြို့နယ်ကဆိုင်းတောင်ရွာမှာစစ်ကောင်စီတပ်ဘက်ကလက်နက်ကြီးတွေနဲ့ဒီနေ့ဆက်ပစ်နေတာကိုအမည်မဖော်လိုတဲ့ဒေသခံကပြောပါတယ်။ KIA ကချင်တပ်ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဆိုင်းတောင်မှာဒီနေ့တိုက်ပွဲပြင်းထန်တဲ့သတင်းမရသေးပေမဲ့နှစ်ဖက်တပ်တွေဆက်ရင်ဆိုင်ထားတာကြောင့်စစ်ရေးတင်းမာနေစေလို့တော့ပြောပါတယ်။တိုင်းဒေသမှာမိတ်၃ဘွဲ့ရဲ့ရှမ်းမြောက်စစ်စင်အပိုင်းနှစ်၃လနီးပါးရှိလာချိန်မှာနောင်ချုံမြို့နယ်နဲ့ဒီနေ့တိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့DNL တောင်းတက်ကဒီနေ့သတင်းထုတ်ပြန်ထားပါတယ်စစ်စင်82ရဲ့မြောက်နေမှာနောက်ချုံမြို့နယ်ကစစ်ကောင်စီအမြောက်တပ်စခန်းတောင်ခဲရွာအမတ်တာ900နှစ်စခန်းနဲ့မကြည့်ရွာမှာအခုလိုတိုက်ပွဲပြင်းထန်နေကြလို့ပြောထားပါတယ်ခင်ဗျာ
ရင်ချင်းရုပ်ကိုကိုဝင်းမင်းချင်ညာပေးခဲ့တာဖြစ်ပါတယ်။လင်ညာစီစဉ်ထုတ်လုပ်ရေးမှုကမက်ခင်ဖြူထွေးဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာတွေကတော့စီဒရက်ဖရန်ကလင်နဲ့တီအန်ဝမ်တို့ဖြစ်ပါတယ်။ VOA American အတန်ရဲ့စနေနေ့ညပိုင်းမှာပါသာစီစဉ်တွေကိုည9:00ကနေ 10:00 လိုင်းတို့မီတာ3251နဲ့လိုင်းမီတာ190တို့ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးကင်းလုံခြုံတဲ့နိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ရနိုင်ပါThis program has come to you from the Voice